Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2014ခုနှစ်ဩဂုတ်လ25ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းတိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါပါမင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီညဘက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးပါပါ46ကြိမ်မြောက်အာဆီယံစီးပွားရေးဝန်ကြီးတွေအစည်းအဝေးကိုဒီကနေ့နေပြည်တော်မှာကျင်းပခဲ့ပါတယ်ပြင်သစ်သမ္မတဖရန်ဆွာအော်လန်ကပြင်သစ်အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပါပြီစီးရီးယားနိုင်ငံတွေက Islamic State စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အတွက် American နဲ့ Britain ပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲလှုပ်ဆောင်မှုဆန္ဒရှိတယ်လို့ Syria အစိုးရကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမင်းချင်
းကောက်ပါပြီအန်တီမာရေဒီကနေ့ညနားဆင်ရမယ့်နောက်ဆုံးရမြန်မာသတင်းလွှာတပုတ်မှာတော့
ASEAN ဒေသကပေါင်းစည်းဆက်နွယ်ရေးပြည်ပအစီအစဉ်ဆောင်ရွက်ရရှိနေတယ်ရုပ်ပိုင်းဆိုင်ရာပေါင်းစည်းဆက်နွယ်ရေးဆောင်ရွက်ရရှိနေကြတယ်
46ကြိမ်မြောက်အာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးမှာသမ္မတဦးသိန်းစိန်ပြောသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှာတင်ဆက်မှာပါရှင်ဒါအပြင် NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်နဲ့စာပေအမှုပညာရှင်တို့ရဲ့ဒီကနေ့တွေ့ဆုံပွဲမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာကိုလည်းကြားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှတတ်တန်ရောင်သတင်းလားစတာတွေကိုထုတ်လွှင့်မှာပါရှင်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင်
ပြင်သစ်သမ္မတဖရန်ဆွာအော်လန်ကလက်ရှိပြင်သစ်အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပါပြီ။ဝန်ကြီးချုပ်မန်နူအယ်ဗယ်စ်ကတနင်္လာနေ့မှာသူ့ရဲ့ Socialist အစိုးရအဖွဲ့နှုတ်ထွက်ဖို့အတွက်တင်သွင်းတာကိုသမ္မတအော်လန်ကလက်ခံလိုက်ပြီးမနက်ပိုင်းအင်ကာနေ့ကစပြီးအစိုးရတည်တက်ကိုဖွဲ့စည်းဖို့အတွက်ဝန်ကြီးချုပ်ကိုတာဝန်ပေးလိုက်ပါတယ်။စီးပွားရေးဝန်ကြီးအာနိုမန်ဒူဘွားကပြင်သစ်ရဲ့မဟာမိတ်ဂျာမနီနိုင်ငံရဲ့ငွေချေးအသုံးစရိတ်ဆိုင်ရာလှုပ်ဆောင်မှုတွေကိုမေးခွန်းထုတ်ခဲ့တဲ့အပြင်မကြသေးခင်ကပဲပြင်သစ်နိုင်ငံရဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်ပြီးဝေဖန်ခဲ့တဲ့နောက်မှာအခုလိုနိုင်ငံရေးပြောင်းလဲတွေကိုလှုပ်လာခဲ့တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာငွေချေးဆိုင်ရာတည်ငြိမ်မှုရှိအောင်လုပ်ယူဖို့အတွက်EU ဥရောပသမဂ္ဂကဖိအားပေးတာခံနေရပေမဲ့ဒီလိုချိုးချံချွေတိုက်ရေးလုပ်ဖို့ EU ရဲ့ဖိအားပေးမှုကတကယ်ကျိုးရှိမရှိစီးပွားရေးဝန်ကြီးကလည်းမေးခွန်းထုတ်ခဲ့တာဖြစ်ပါတယ်ဆိုရှယ်လစ်ဝါရီတွေဥဆောင်တဲ့အစိုးရအဖွဲ့ထဲမှာလက်ဝဲဝါရီစီးပွားရေးဝန်ကြီးအပြင်အလဲအလတ်လန်းစင်လိုက်တဲ့အဖွဲ့ဝင်တွေနဲ့ပြန်လည်တက်မြတ်ဖို့ကြိုးစားနေရတဲ့ဝန်ကြီးချုပ်ဘော့စ်ကအစိုးရတဲ့ဖွဲ့ပြောင်းလဲဖွဲ့စည်းဖို့လွန်ခဲ့တဲ့6လကစပြီးသမရကိုပြောကြားနေတာဖြစ်ပါတယ်ဒေသရင်းရွေးကောက်ပွဲတွေမှာလက်ရှိအားနာရဆိုရှယ်လစ်ပါတီရှုံးနိမ့်မှုတွေနဲ့ကျုံးနေရတာမို့မတ်လတုန်းကကက်ဘိနက်ဖွဲ့ကိုအပြောင်းလဲလုပ်ခဲ့ပြီးအစိုးရဖွဲ့ကိုဥဆောင်မှုအတွက်ဝန်ကြီးချုပ်ဘော့စ်ကိုတာဝန်ပေးရခဲ့တာဖြစ်ပါတယ်
။ရုရှားရောဖက်ကတန်းချက်ကကားတွေတင်ကားတွေဟာယူကရိန်းအရှေ့တောင်ဘက်ပိုင်းကိုနေဆက်ဖြတ်ကျော်ဝင်ရောက်လာတယ်လို့ယူကရိန်းထက်တန်းအရာရှိတွေကဒီကနေ့မှပြောပါရယ်။ယူကရိန်းနိုင်ငံတော်လုံခြုံရေးကောင်စီပြောခွင့်ရအန်ဒရီလူဆန်ကော့ဖ်ပြောတာကရှာဘက်စ်အနီကနေဆက်ဒေသကိုတင်ကားဆဲကြီးတန်ချက်ကာကနစီနဲ့ထရက်ကာနစီဖြတ်တန်းသွားပြီးအဲ့ဒီရင်နားမှာရုရှားလူလာတွေခွတ်ထွက်ရေးတပုံတို့ရဲ့အလံတွေလွင့်ထူထားတယ်လို့ဆိုပါရယ်။အဇော့ဖ်ပင်လယ်ဆက်ကမ်းမြို့မှာတမန်ထိုးစစ်ဆင်မှုဆင်အားအလုံးလောက်ရှိကြောင်းနဲ့အဲ့ဒီရင်တန်းတွေမာရီပိုးမြို့နီးကိုဦးတည်သွားတာဖြစ်နိုင်တယ်လို့အဲ့ဒီအရာရှိကဆက်ပြောပါရယ်ဒီကနေ့မနေ့အစောပိုင်းမှာတော့တပုံတပ်တွေပါတဲ့ရင်တန်းနဲ့အဇော့ဖ်ဆက်ကမ်းမြို့အနားမှာတိုက်ပွဲတွေဖြစ်ခဲ့ပါသေးတယ်တချိန်တည်းမှာပဲလူသားချင်းကူညီမှုပစ္စည်းတွေကိုနောက်ထပ်ပို့ပေးလိုတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂျေးလက်ဗရော့ဖ်ကဒီကနေ့မှပြောပါရယ်ထပ်ပို့ပေးမဲ့ကူညီရေးပစ္စည်းတဲဆောင်လာမဲ့ရင်တန်းနဲ့ပါဝင်တဲ့ပစ္စည်းအမျိုးအစားကိုတော့ယူကရိန်းအစိုးရကိုမနေ့ကပဲတရားဝင်စီရင်ပေးဖို့ခဲ့တယ်လို့သူကဆက်ပြောပါရရှင်
။ Syria နိုင်ငံထဲက Islamic State စစ်သွေးကြော်တွေကိုတိုက်ခိုက်ဖို့အတွက် American နဲ့ Britain အပါအဝင်နိုင်ငံတကာအတိုင်းအဝန်နဲ့လက်တွဲပြီးလှုပ်ဆောင်မှုဆန္ဒရှိတယ်လို့ Syria အစိုးရကပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီလိုတိုက်ခိုက်မှုတွေအတွက် Syria အစိုးရနဲ့သာပူးပေါင်းဆောင်ရွက်တယ်လို့လည်းသတိပေးလိုက်ပါတယ်။ Syria နိုင်ငံထဲကအယ်ကိုင်ဒါနဲ့ဆက်သွင်းနေတဲ့အယ်နူဆရာတပ်ဦးအဖွဲ့နဲ့ Islamic State အဖွဲ့တွေကိုကူညီဖို့အတွက်နိုင်ငံရခြားကတိုက်ခိုက်ရေးသမားတွေဟာ Syria နိုင်ငံနဲ့ဝင်ရောက်နေတာနဲ့တပုံတွေကိုငွေကြေးပြတ်တောင်လုပ်ဖို့အတွက်ဒီလအစောပိုင်းတုန်းကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအားဖြည့်တဲ့အနေနဲ့ Syria ဆိုတာကအကူအညီပေးဖို့အသင့်ပဲလို့ Syria နိုင်ငံခြားရေးဝန်ကြီး Walid Al-Mulam ကတနင်္လာနေ့မှာပြောကြားလိုက်တာပါAmerican ပြည်ထောင်စုကအီရန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ Islamic State တပုံတွေကိုအဝေးထင်း drone တွေ jet တိုက်ရင်လေယာဉ်တွေသုံးပြီးဝင်ရင်စစ်စင်ရေးကိုဇက်တိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါကဒေတာရင်းလျှက်စင်ပြီးနဲ့အီရန်နိုင်ငံတော်တလွားဆယ်မြောင်းရေးပေးဝင်နေတဲ့အချက်ချကြတဲ့မူဆိုးရေကာတာကို cut စစ်သားတွေပြန်ပြီးသိမ်းပိုက်နိုင်မှုအတွက်ထောက်ကူရစေတာပါ။ Dabin began at the Rimba Tema, said to Jorica, American the Rinda of Jago, Gampia Takarena, Iran, Indian, Syrian, and Dago, Islamic State, said to Jorica, Takai Putra, Sinsani, Lu, American Suaga, Piovari, Dabime, Islamic State, the Bonry, Bow, and Syria, Matamarago, Piochabu, Jusani, the Bonry go, Tonija, Ningin, Akuri, Anago, Sokain, Tase, Peter, Tamara, Besha, or Sakura, American Suaga, Matakamabu.
Many men as so by Gaza did up or Israeli religion, take Hemurijan, Palestine, the Song Kayavare, Titaburi Pitali Zekuyashi Dawavi, Gaza Pekka, Billy John, the John of Bawi, the Chani are regular Pimatavi, Lejan Takamu Sachaujin, Lokerello, Israel Sitakapioare, July Lashi and Nigrena, Satin Kerry Taipuri John, Palestine Pekka, Yata Amyasu Bare, Lubana Tanjo, the Song Kayavi, Titema, Gling Ebong Ayala Paware, Israel Pekaro, Yata Leone, Sita Chausa Leo, the Song Kayavare, Israel Wunicho, Benjamin. Nadanyahuga, deeply Pakatai Borigo, Satimbala at Titakane on Pins in Tapo, Tutadrigo, Biovia, not the name of it, Titakamuri Picarawa, Tipin, Gaza di Daga, Hamas to sit that resisting yellow de di Dagani, Ayatarigo, Chakwatapo, Wolet, Dugadri, Picavare, Sissing yellow for Hamas to Tazetara Niarango, Israel Pegap, Jimatata Kedome, Lule to Gasapioare.
Viewer American than Yabe Yamavada season, Yavan Kuna Gani, Senai a season Uro, Slidometer Nasali, Kilo has Tinet Donya Konga, Slidometer Nasanga, Kilo has Titte Kuchonga, Slidometer Donzan Ne, Kilo has Kuton Netonya, Slidometer Nazette, Kilo has Nashishinga, Sanitan Unima, Lilamita Tia Guse, Kilo has Tinga Konga Runeva, Tolan Pinuakia.
Few American tanga nyabe tanini go selet jinya ni bare. Lisa Chaujimia, ASEAN CY Wingiri, Siwego, ASEAN Leja Ugrape, Dawn Utare, Yamanangama, Nibi Roma Dini sat in Chimbani Babi. A Siwe upon Mengo Matamara Utin Senga, Didarin CY Bubon Sawyer Portrait, Alunga, Wine Won't Be Joe's Ajabu Panjali Bari, Lulasa Gonzi Sisin, Winsa Moon, Jinim Hilamuma, Lula Mushibu, Jenjan Luka, Lulasa, Doya Quenet. AEC called ASEAN CY at Taiwan Porton Lai Dre, Muji Lulasa Sisin Mushian, Lusan, Bubon Sanga Jabu, Panjala Daba. Memanangama, these are let sa Longanri Dola on Uza Baby Lusanri, Lupioja Gedalu, IEI ASEAN Bubon Sanga, Gana Ulung at Saint Nigani, Cambodia, Laos, Vietnam, Nemma, ASEAN Lining and Ja, Swangi Tudong season at Sanga Muriha, Ditherin Bubon Sanga Yigo, Shame Yan Azedalu, ASEAN Coining and Richard Tutem Kuahara regular, Yovasi, Lupiobari, Lea Dajemba, Siwe Ma, ASEAN CY Taiwan AEC Sayam, Tetanaripian, Longan County Poet Poria, Lusamurine, ASEAN and Mohammed Richard. FDA the board unit that we account here for nine case I had to go soon in Jamap Chipari. Senior Weber Manego, ASEAN CY Wingiri and a session demo, ASEAN Lulasa, Gondo AFDA, Council Seaway and Satem up Chedalo. Second demo, ASEAN Jenny Milnamu, AIA Council Seaway, Lisa Chodemo, ASEAN CY Wingimia Seaway, Senator demo, ASEAN CY at Taiwan, ACE Council Seaway Regular, Seppi Jamba Mava. Nibi Roma Jimbari, Siwirigo, ASEAN Senang and Siboy Wingiri, Bien, ASEAN Missouri repeated, Australia, Canada, DO, EU, Europa, Tamaga, India, Japan, Town, Korea, New Zealand, Russia, American Piran Suruga, Kozele Ripate, Mapipi, ASEAN Siboy, Jambi Council, American ASEAN Siboy Council, ASEAN EU, Siboy Council, Ruga, Bateo, Jama Pipare.
Time sit at Jike, Bochoji Brayu Chan Uchaha, Bayin Bumi Roy, Taukan Deep Yumu, Dewin Ka Alwago, Lakaya, you read now, Wundi Chok de Pila Kerawi. The Queen Yelakaya Shimune at Time Bidu de Gojano Grip Bebare, Bidu Roy at Josie Bone, Time Yego, she should be Yotare, Swane, Time Yet Pesa Dobame, Tainangan Yenu Ye, Bidu Rain Yen Chan Abyoshin Nine Port Dredge, and Ovega Bian Lepesa looks on Toma Piparello, Wundi Chok de Brayu Chan Uchaga, Digine Bangamuro, Majimare, Kanama, Piotta. ကဲ့သို့86ချောင်းနေရှိပြီဖြစ်တဲ့ကျမရေးသိမ်းမကောင်းလာတဲ့ဘယင်ဘူမီဘောကိုတော့ဒီကနေ့အခမ်းအနားမှာမတွေ့ရပါဘူးပြစ်ခဲ့တဲ့မေလ 22ရက်နေ့မှာမစ္စတာပရာယုတ်ဦးဆောင်တဲ့စစ်တပ်ကလူထုရွေးကောက်သိမ်းမြောက်ထားတဲ့အရက်သားအစိုးရကိုအာဏာသိမ်းဖယ်ရှားခဲ့တာဖြစ်ပါတယ်မစ္စတာပရာယုတ်အနေနဲ့ရှေးလာထဲမှာဘိုလ်ချုပ်ကြီးရာထူးကနေအနာယူမှာဖြစ်ပြီးအဲ့ဒီအချိန်မတိုင်ခင်ကြီ
American ပြည်ထောင်စု California ပြည်နယ်မြောက်ပိုင်းမှာနှစ်အစိတ်အတွင်းအပြင်းထန်ဆုံးလှုပ်ခတ်ခဲ့တဲ့ငလျင်တန်းကြောင့်ပျက်စီးခဲ့ရတာတွေကိုပြန်လည်ရှင်းလင်းဖို့အာဏာပိုင်တွေလှုပ်ဆောင်နေချိန်မှာပဲနောက်ဆက်တွဲငလျင်တွေလည်းလှုပ်ခတ်နေပါတယ်။တနင်္ဂနွေအစောပိုင်းမှာပြင်းအဆင့်6ရှိတဲ့အပြင်းငလျင်လှုပ်ခတ်ခဲ့ပြီးလူပေါင်း100ကျော်ဒဏ်ရာရခဲ့တယ်လို့အဆောက်အဦအများပြားပျက်စီးပြီးမိလောင်ကျောင်းမှုတွေဖြစ်ပေါ်ခဲ့တာမို့လူထောင်ပေါင်းများစွာလျှက်စစ်မိမိရပဲဖြစ်နေပါတယ်။ပျက်စီးခဲ့တဲ့အဆောက်အဦတချို့ကတမန်ဝင်ရှေးအောင်အဆောက်အဦတွေပါ။လှုပ်ခတ်မှုကစက္ကန့်20လောက်ပဲကြာပေမဲ့အတော့ကိုပြင်းထန်ပါတယ်။
ပြည်ထောင်နိုင်ငံတောင်ပိုင်းကလူဦးရေတိမ်ထူထပ်တဲ့ဒေတာတစ်ခုကိုပြင်အား 6.9 အင်အားရှိတဲ့ငလျင်တစ်ခုလုတ်သွားခဲ့ပါရယ်မြို့တော်လီမာရဲ့အရှိတောင်ဖက်ကီလိုမီတာ469နဲ့တမ်ပိုမြို့ရဲ့အရှိမြောက်ဖက်ကီလိုမီတာ42အကွာမှာလုတ်ခတ်သွားခဲ့တယ်လို့အမေရိကန်ဘူမိဗေဒဌာနကထုတ်ပြန်ပါရယ်နေအိမ်တွေအနေချင်းလောက်ပဲလုတ်ခတ်သွားခဲ့တာပါမြောက်အနက်ပေကီလိုမီတာ100ကျော်လောက်မှာဗဟိုပြုလုတ်ခတ်ခဲ့တယ်လို့လေလာဆန်းစစ်သူတွေကဆိုပါရယ်အသေးအပြောင်းနဲ့ထိခိုက်ဒဏ်ရာရတဲ့တင်ပင်ပို့ပေးမှုမျိုးမရှိဘူးလို့ပြည်သူအစိုးရကထုတ်ပြန်ပါရယ်ရှင်
Direct from Washington, the voice of America,
VOA. တနင်္လာနေ့ညနောက်ဆုံးရသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့နန်းလောင်တို့ကပြောပြသွားတာပါရှင်။2015ခုနှစ်မှာအာဆီယံဒေသတွင်လွတ်လပ်တဲ့စီးပွားရေးအတိုင်အဝန်ပေါ်ထွန်းလာတဲ့အခါမြန်မာနိုင်ငံအနေနဲ့လည်းအကျိုးမြတ်တွေခံစားရလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်တဲ့မြန်မာသမ္မတကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကနေလက်တွေ့အကျိုးမြတ်တွေခံစားရဖို့အတွက်ကတော့စိန်ခေါ်မှုတွေလည်းရှိနေသေးပါ။နေပြည်တော်မှာဒီကနေ့စတင်ဖွင့်လှစ်ခဲ့တဲ့46ကြိမ်မြောက်အာဆီယံစီးပွားရေးဝန်ကြီးများအစည်းအဝေးနဲ့ပတ်သက်လို့အပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြမှာပါရှင်။
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဒေသတွေလွတ်လပ်စွာကုံသွဲမှုယင်းနီမြုံနံမှုတွေတိုးမြှင့်မှုရည်မှန်းချက်တွေအကောင့်ထဲပေါ်နိုင်ရေးအာယုံဆိုင်ဆွေးနွေးကြမယ်စီးပွားရေးဝင်ကြီးများဆက်ဆက်အစည်းအဝေးတွေနေပြည်တော်မှာစတင်ကျင်းပနေတာပါ၄ရက်ကြာအစည်းအဝေးအစနေ့အဖြစ်နဲ့အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌမြန်မာနိုင်ငံကသမ္မတဦးသိန်းစိန်အဖွဲ့မိန်ကွန်းပြောရမှာတော့ဒေသတွင်းပူးပေါင်းဆောင်ရွက်မှုတွေကနေမြန်မာနိုင်ငံလဲအကျိုးအမြတ်တွေခံစားရဖို့မျှော်လင့်တဲ့အကြောင်းပြောဆိုခဲ့တာပါ
ဒီကုချင်းမှာ26ကျင်းတော့အာဆီယံစီးပွားရေးဝန်ကြီးများရှိခဲ့ကြတာဒီမှာကျင်းပပြီးအစိုးရကပုဂ္ဂလိကဥပဆောင်မှုရှိနေပါနဲ့ဒုတိယကျင်းမှာအာဆီယံအမေရိကစီးပွားရေးဒေသရှင်များအစည်းအဝေးကိုကျင်းပမှာဖြစ်တယ်ပုဂ္ဂလိကကဏ္ဍများနဲ့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတို့ကြားဥပဆောင်မှုကိုဝင်ကြည့်တယ်ဖန်ရမှာကိုပြောပြတာ
အာဆီယံစီးပွားရေးအတိုက်အဝန်ပေါ်ပေါက်လာတဲ့အခါအစဉ်အသင့်ဖြစ်စေဖို့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအားကောင်းလာစေဖို့ပုဂ္ဂလိကကဏ္ဍကိုအားပေးဖို့အစီအစဉ်တွေကိုလည်းမြန်မာနိုင်ငံမှာစတင်ပြင်ဆင်နေပြီလို့လည်းသမ္မတဦးသိန်းစိန်ကပြောဆိုခဲ့ပါတယ်သမ္မတရဲ့ပြောခွင့်ရလည်းဖြစ်ပြန်ကြားရေးဝန်ကြီးလည်းဖြစ်တဲ့ဥယျာထွတ်ကတော့ဖွံ့ဖြိုးမှုကွာဟချက်တွေနှဲပါအောင်ဆောင်ရွက်နိုင်မယ့်အစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်
ဒီအာဆီယံနိုင်ငံတွေအတွင်းမှာဖွံ့ဖြိုးမှုကွာခြားချက်ကိုလျှော့ချနိုင်မှုအတွက်လုပ်မဲ့အစီအမံတွေကိုတို့2015မှာကျွန်တော်တို့ကတင်သွင်းမှုရှိတဲ့အကြောင်းပြောပါတယ်အခုကျွန်တော်တို့ပြောနေတာက2015အလွန်ကာလအတွက်ကျွန်တော်တို့စီမံကိန်းတွေတင်ပြဖို့ရှိတယ်နောက်အာဆီယံနဲ့ဆွေးနွေးပွဲနိုင်ငံတွေကြားမှာပူးပေါင်းဆောင်ရွက်ဖို့အတွက်စီမံနေရှိတယ်နောက်တစ်ခုကအာဆီယံရဲ့လုံခြုံရေးနည်းတွေကိုကျွန်တော်တို့ပြည်တွင်းကလုပ်ငန်းရှင်တွေပြည်သူတွေပို့ပြီးတော့သိဖို့နောက်တစ်ခါအဲ့ဒီကနေရလာမဲ့အခွင့်အရေးတွေကိုယူတတ်ဖို့ပေါ့ဒီဟာကိုကျွန်တော်ရည်ရွယ်လှုပ်ဆောင်နေတယ်အာဆီယံလွတ်လပ်သောစီးပွားရေးကုန်သွယ်မှုဇုံထဲမှာကျွန်တော်ဝင်ပြိုင်နိုင်ဖို့အတွက်အသင့်ဖြစ်အောင်အဲဒါကအခွင့်အရေးတွေယူနိုင်အောင်ဒါကြီးလည်းကျွန်တော်လုပ်နေမှာတခုကတော့ဗျာဒါကျွန်တော်ခီးသွွားလုပ်ငန်းကတော့တိုက်ရိုက်ဒါအခွင့်အမ်းတွေရမယ်အဓိကအဖြစ်ပြောနံပါတ်1ကတော့ကျွန်တော်တို့ exposure လို့ခေါ်တဲ့အသိဉာဏ်တွေပိုကျေလာတယ်နှစ်ကတော့ networking လို့ခေါ်တဲ့ကွန်ရက်ပေါ့နော်နိုင်ငံတကာကလုခေါ်ကြိုင်ပွဲတွေစီးပွားပွဲတွေနဲ့ကွန်ရက်တွေကျွန်တော်တည်ဆောက်နိုင်တယ်ဒါတွေအားလုံးကကျွန်တော်တို့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေရလာတဲ့အခွင့်အရေးတွေပေါ့
နေပြည်တော်မှာတနင်္လာနေ့ကပြုလုပ်ခဲ့တဲ့အာဆီယံလွတ်လပ်သောကုံသွယ်မှုဒေတာကောင်စီအစည်းအဝေးမှာတော့ဒေတာရင်းကုံစီကူတန်ရေးအောက်ခွန်လျှော့ချရေးအောက်ခွန်မဟုတ်တဲ့ကုံသွယ်မှုအစည်းအသားတွေဖယ်ရှားရေးကုံသွယ်မှုဆိုင်ရာစီမင်းဥပဒေတွေစံချိန်စံညွန်းသတ်မှတ်ရေးစတဲ့ကိစ္စတွေကိုလည်းစီးပွားရေးဝန်ကြီးတွေဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းဆယ်စုနှစ်တွေနဲ့ချီပြီးအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံအနေနဲ့လွတ်လပ်စွာကုံသွယ်မှုကအကျိုးမြတ်တွေလက်တွေ့ခံစားနိုင်မှုကတော့စိန်ခေါ်မှုတွေလည်းရှိနေဆဲဖြစ်တယ်လို့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စစ်မှုလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးဝင်းအောင်ကပြောပါတယ်
။ဒီကွက်ပူကြပြန့်လာမယ်။မိမိရဲ့နိုင်ငံကနေပြီးတော့ဒီထွက်ကုန်နေပေါ့နော်။ပို့ပြီးတော့ဒီအာဆီယံနိုင်ငံတွဲမှာဒီ AEC မူပေါင်းတွဲကနေပြီးတော့ဒီဈေးကွက်ပူကြပြန့်ပြန့်နဲ့ကြောင်းချနိုင်မှာပေါ့နော်။အဲဒီတော့လည်းပဲတကယ်ဒီဒီလိုမိမိနိုင်ငံနေပြီးတော့ကြောင်းချတယ်လို့ပဲ။တခြားနိုင်ငံကလည်းမိမိနိုင်ငံတွင်းကို ဒါကြောင့်ခြားဒါတွေပြင်သွင်းလာတာလည်းရှိနေထို့နည်းကောင်မရင်းနှီးမြှုပ်နှံမှုတွေလည်းဝင်လာမှာပေါ့နော်ဟိုအဓိကတော့ကျွန်တော်တို့ကနေပြီးတော့အခြားနိုင်ငံကိုဒီရောင်းချနိုင်မှုဆိုရင်ကျွန်တော်တို့ရဲ့ industry တွေကနေပြီးတော့ဒီ productivity တွေပေါ့နော်မိမိရဲ့ကုန်ထုတ်စွမ်းအားတွေမြင့်တက်လာအောင်ကြိုးစားဖို့လိုမယ်နောက်ကမိမိရဲ့ပစ္စည်းတွေဈေးကွက်ကဒီလက်ခံတဲ့အရေးအတွေးတွေနော်ထုတ်လုပ်နိုင်မှုဘက်ကိုပြင်ဆင်မှုလိုတာပေါ့နော်အဲ့တော့အဲ့လိုပြင်ဆင်နိုင်မယ်အဲ့လိုထုတ်လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ကလည်းအခြားနိုင်ငံကိုဒီဈေးကွက်တွေဖြန့်ကျက်နိုင်မှာပေါ့
လွတ်လပ်စွာကုန်သွယ်မှုယင်းနှိမ့်နှံမှုကိစ္စတွေကိုအဓိကထားမဲ့ဆွေးနွေးပွဲတွေကိုတော့အာဆီယံအသင်းဝင်တွေသာမကအာဆီယံရဲ့စီးပွားဘက်တွေဖြစ်ကြတဲ့တရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနယူးဇီလန်ဩစတြေးလျရုရှားဥရောပသမဂ္ဂ EU ကနေဒါအမေရိကန်စတဲ့နိုင်ငံတွေကကိုယ်စားလှယ်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်
ကျေးဇူးပါပဲဆွေမွေဒါကတော့ဒီ46ကြိမ်မြောက်အာဆီယံဝင်ကြီးများအစည်းအဝေးနဲ့ပတ်သက်လို့မဆုမွန်ကပြောပြသွားတာပါမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာစစ်မှန်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်မနေသေးတဲ့အကြောင်းပြည်သူတွေအမှန်တိုင်းသိရှိဖို့လိုအပ်တယ်လို့ NLD ဥက္ကဋ္ဌပြည်သူ့လွှတ်တော်ကိုစလေဒေါအောင်ဆန်းစုကြည်ကတတိပေးပြောကြားလိုက်ပါတယ်။သူဟာစာပေနယ်ပယ်ကစာရေးဆရာ၊ထုတ်ဝေသူတွေ၊ကတ်တွန်းဆရာ၊ပကြီးဆရာတွေနဲ့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တာပါ။ VOA ရန်ကုန်ရုံးခွဲသတင်းတောက်ကိုစီသူကအကြောင်းစုံကိုပြောပြမှာပါရှင်
။ဟုတ်ကဲ့ပါမြန်မာနိုင်ငံဟာဒီမိုကရေစီလမ်းကြောင်းမှန်ပေါ်ရောက်မနေသေးတဲ့အတွက်အဖြစ်မှန်ကိုစာပေအနုပညာရှင်တွေအနေနဲ့ပြည်သူကိုသိသာထင်ရှားစွာမြင်နိုင်ဖို့အရေးကူညီပြောဆိုကြဖို့လိုအပ်ကြောင်းဒေါန်ဆန်းစုကြည်ကပြောဆိုလိုက်တာပါ
ကျမတို့နိုင်ငံရဲ့တကယ်ပဂတိအခြေအနေဒီနိုင်ငံဟာတကယ်ဒီမိုကရေစီလမ်းကြောင်းပေါ်မှာရောက်နေသေးတာမဟုတ်ဘူးဆိုတာကိုထင်ရှားအောင်လို့သိသာအောင်လို့ကျမတို့စာပေအနုပညာရှင်တွေကလည်းဝမ်းပြီးတော့ကူညီဖို့လိုပါတယ်ဒီလိုကျမပြောခြင်းဟာတက်တဲ့အပြစ်ရှာခြင်းတော့မဟုတ်ပါဘူးဒါပေမဲ့အပြစ်မရှိဘူးလို့ထင်နေလို့ရှိရင်ဒီအပြစ်တွေကိုထပ်တလဲလဲလုပ်နေမှာဆိုလို့ဖြစ်ပါတယ်။ကျမပြောပါတယ်မဝေးပါဘူးမဝေးပါဘူးဆိုလို့ရှိရင်ထပ်ပြီးတော့လုပ်ဆရာမလိုတော့ဘူးပြုပြင်ဆရာမလိုတော့ဘူးဒီပုံမဲ့ဒီဆက်ပြီးတော့သွားနေမယ်ဆိုရင်ကျမတို့ပဲလုံးလုံးဒီမိုကရေစီရနိုင်မှာလေ။ဒီပုံကဒီမိုကရေစီပုံစံမှမဟုတ်ပဲ။အဲ့တော့ဒီမိုကရေစီပုံစံမဟုတ်တာကိုမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းကျမတို့ကပြောဖို့လိုပါတယ
်။ဒီကနေ့ရန်ကုန်မြို့တော်ဝင်နင်းစီခမ်းမမှာပြုလုပ်တဲ့ဒေါ်ဆန်းစုကြည်နဲ့စာပေနုပညာရှင်များတွေ့ဆုံပွဲမှာခုလိုပြောလိုက်တာပါ2015ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလမ်းကြောင်းအမှန်ပေါ်ရောက်ရှိစေရေးအတွက်စာပေနုပညာရှင်တွေအနေနဲ့ဝိုင်းဝန်းလှုပ်ဆောင်ကြဖို့ဒေါ်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒီမိုကရေစီနိုင်ငံထူထောင်နိုင်ရေးအရေးကြီးတဲ့စိတ်ဓာတ်တော်လှန်ရေးနဲ့ဒီမိုကရေစီယဉ်ကျေးမှုရှိစေရေးအတွက်စာပေရဲ့ဩဇာတက်ရောက်မှုကိုအသုံးပြုရမှာဖြစ်တယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်
ဒီမိုကရေစီဆိုတာနိုင်ငံရေးစနစ်တစ်ခုထူထောင်ရင်းနဲ့မရဘူး။ယဉ်ကျေးမှုတစ်ခုအနေနဲ့ကျွန်တော်တို့မြင်မှခိုင်မြဲလိမ့်မယ်လို့ကျွန်မပြောပါတယ်။အဲ့တော့ကျွန်တော်တို့ဒီလိုစိတ်ဓာတ်တော်လှန်ရေးပဲဖြစ်ဖြစ်ယဉ်ကျေးမှုတစ်ခုထူထောင်တာပဲဖြစ်ဖြစ်အဲ့ဒီလိုကိစ္စတွေမှာဆိုလို့ရှိရင်စာပေအနုပညာရှင်များရဲ့ဂန္ဓာဟာအင်တာမအရေးပါပါလိမ့်။ဘာဖြစ်လို့လဲဆိုတော့စာပေအနုပညာရှင်တွေရဲ့ဩဇာအကြောင်းမလို့နိုင်ငံရေးအရာကောယဉ်ကျေးမှုအရာကောအပြောင်းလဲတွေအများကြီးရှိနိုင်ပါလိမ့်။ဒီလိုပြောင်းလဲတွေမှန်တဲ့ဘက်ကိုရောက်ဖို့ဆိုတာလေအလုံးမှာတာဝန်ရှိတယ်လို့ကျမကတော့ယူဆပါတယ
်။ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပွဲကိုစာရေးဆရာ၊ကဗျာဆရာ၊ကတ်တွန်းဆရာ၊စာပေထုတ်ဝေသူတွေအပြင်ပကြီးဆရာတွေနဲ့မြမစာပေနယ်ပယ်ကအနုပညာရှင်တွေတက်ရောက်ခဲ့ကြပါလေ။စာပေအနုပညာရှင်တွေအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့ပတ်သက်တဲ့အမြင်တွေကိုပြောဆိုခဲ့ပါလေ။ကဗျာဆရာတစ္ဆာနီကတော့ကဗျာဆရာတွေရဲ့နိုင်ငံရေးရည်တည်ချက်ကိုအခုလိုပြောပြခဲ့ပါလေ။
ကပြားဆရာတွေနဲ့နိုင်ငံကြီးနဲ့ပါဆိုင်လို့လည်းဒီဒါကပြားဆရာတချို့ကလည်းပြောတယ်အယက်သားတချို့ကလည်းပြောတယ်အဲ့တော့ကျွန်တော်အမြင်ပြောရရင်တော့ကပြားနဲ့နိုင်ငံကြီးသို့မဟုတ်ကပြားဆရာနဲ့နိုင်ငံကြီးသမားဆိုတာအတူတူပါပဲအခြေခံအဖြစ်ကျွန်တော်သိရအချက်သုံးချက်ပေါ့ကပြားဆရာရောနိုင်ငံကြီးသမားရောတစ်ချက်ကအမှန်တရားကိုမျက်လို့တယ်နှစ်ချက်ကဖိနှိပ်ခံပြည်သူတွေဘက်ကအမြဲတမ်းရက်တည်တယ်သုံးချက်ကကျိုးရလကိုမျိုးကိုပြီးတော့ပဲလုံးမှမလုပ
်ဘူးပြပြင်ပြောင်းလဲရေးဆောင်ရွက်ရမှာအနုပညာဟာအနုပညာအတွက်တတ်တတ်တာဖြစ်တယ်ဆိုတဲ့စိတ်မျိုးထက်ပြည်သူလူထုရဲ့လိုအပ်ချက်ကိုဖြည့်ဆည်းဖို့အတွက်ပုံမူစ조사တဲ့ကြောင်ဒေါန်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ
်အနုပညာတက်တဲ့အတွက်သားဆိုတဲ့အနေထားမျိုးအယူအဆမျိုးဟာနိုင်ငံတနိုင်ငံဟာနိုင်ငံရေးရစီးပွားရေးရအတိုင်းတာအထူးထိတိုးတက်တည်ငြိမ်နေပြီဆိုလို့ရှိရင်တော့အဲ့ဒီလိုသဘောထားတွေနဲ့လုံးလို့ရတယ်လို့ကျမလက်ခံတယ်သို့တော်ညာလေကျမတို့နိုင်ငံလို့အားလုံးကဝိုင်းပြီးတော့ရုံးရမယ့်အချိန်မှာအမှုပညာရှင်များဟာအမှုပညာတက်တက်အတွက်ပဲလို့ဆိုတာတော့မသိတော့ဘူးလို့ဒါကျမပုံဝင်လင်းလင်းပြောတာပါကိုယ့်ရဲ့ကြွန့်ကျင်ရာကိုယ့်ရဲ့ စိတ်ပါဝင်စားရဘာသာရတစ်ခုကိုပဲဟိုဦးစားပေးမယ်ဒီဟာကိုပဲမိမောင်းထုတ်ပြီးတော့အာယုံဆိုင်မယ်ဆိုတော့စိတ်ဓာတ်မျိုးနဲ့တော့ကျမတို့လုံးမယ်ဆိုရင်ကျမတို့နိုင်ငံဟာတိုးတက်မှုကိုမြန်နိုင်သမျှမြန်မာမဟုတ်ဘူးလို့ကျမထင်ပါတယ
်။စာပေနုပညာရှင်တွေနဲ့ဒေါန်ဆန်းစုကြည်တွေ့ဆုံပွဲမှာစာပေထုတ်ဝေသူတွေကလှူဒါန်းတဲ့စာအုပ်စာတမ်းတွေကိုဒေါခင်ဂျီဖောင်ဒေးရှင်းအတွက်ဒေါန်ဆန်းစုကြည်ကိုယ်တိုင်လက်ခံခဲ့ပါတယ်။စာပေနုပညာရှင်တွေရဲ့စာပေတွေဟာလူထုအတွက်ယဉ်ကျေးမှုတစ်ခုထူထောင်ဖို့နဲ့စိတ်ဓာတ်တော်လှန်ရေးအတွေးအခေါ်တွေကိုဖြစ်စေတဲ့အတွက်လူထုရဲ့လိုအပ်ချက်နိုင်ငံရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အရေးစူးစားကြဖို့စာပေနုပညာရှင်တွေကိုဒေါန်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်ခင်ဗျာ
VOA သတင်းတောက်ကိုစီတူပါရှင်တိုင်းနာလက်နက်ကိုင်ဖွဲ့၁၂ဖွဲ့နဲ့ဖွဲ့စည်းထားတဲ့ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC ရဲ့ပထမဆုံးအကြိမ် Congress ကိုဒီကနေ့စတင်ကျင်းပခဲ့ပါတယ်သုံးနှစ်ကြာကာလအတွင်းလှုပ်ဆောင်ခဲ့တာတွေကိုလည်းသုံးသပ်ဆွေးနွေးကြမှာပါဒါအပြင်Federal တက်မတော်ကိုဘလို့တိဆောက်မလဲဆိုတဲ့အချက်ကိုလည်းထည့်သွင်းဆွေးနွေးဖို့ရှိပါတယ်။ဒီအစည်းအဝေးရဲ့ထူးခြားချက်တွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင်
။ဟုတ်ကဲ့ UNFC ရဲ့ပထမဆုံးအကြိမ် Congress ကိုထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့မှာဒီကနေ့စတင်ကျင်းပပြီးအဖွဲ့ဝင်12ဖွဲ့အပြင်အခြားဖိတ်ကြားထားတဲ့အဖွဲ့5ဖွဲ့ကကိုယ်စားလှယ်စုစုပေါင်း100နီးပါးလောက်တက်ရောက်ခဲ့တာဖြစ်ပါတယ်။ပထမဆုံးနေ့မှာဆွေးနွေးခဲ့တာတွေကိုတော့ကွန်ဂရက်ရဲ့တဘာပတိအဖွဲ့ဝင်ဖြစ်ဆောင်ရွက်ခဲ့တဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦးရဲ့ဥက္ကဋ္ဌကျအိုင်ဖုံးကအခုလိုပြောပါတယ
်ကျွန်တော်ဒီ UNFC ပထမဆုံးကွန်ဂရက်ပေါ့နော်ဒီပထမနေ့ကအဓိကကတော့ UNFC ရဲ့ဘောလုံးမှုဆောင်ပြီးရလုံအဆင်အစာကိုဖတ်ကြားတယ်အဲ့ဒီလုံအဆင်အစာပေါ်မှာတုံးတက်မင်းများပြီးတော့ဖြေကြားတဲ့ဟာအစီအစဉ်လည်းရှိသေးတယ်နောက်ပြီးတော့ဟိုနေ့လယ်ပိုင်းကျတော့ဒီအဖွဲ့တွေရဲ့ပြင်ပြထားတဲ့စာတမ်းတွေပေါ့လေစာတမ်းတွေအရပေါ်လိုက်တဲ့ဖတ်တယ်အဲ့ဒီဒီနေ့ဒီအစီအစဉ်အလောက်ပဲလုပ်နေတယ
်ဖေဗရယ်ပြည်တော်စုတက်မတော်တိဆောက်ရေးကိစ္စရပ်ကိုအဖွဲ့စည်းတချို့ရဲ့တင်ပြချက်တွေမှလည်းပါဝင်ပြီးရှေ့လုပ်ငန်းစဉ်မှာခေါင်းစဉ်တရက်အနေနဲ့ဆွေးနွေးဖို့ရှိနိုင်ကြောင်းလဲတက်အိုက်ဖုံးကအခုလိုဆက်ပြောပါတယ
်တချို့ဖတ်တယ်လဲအကြံပြုချက်စာတမ်းနဲ့မှလည်းတော့ပါတယ်ဒီဖေဗရယ်ပြည်တော်စုတက်မတော်ဘယ်လိုတိဆောက်မလဲလက်ပြချက်ကဘယ်လိုဆက်လုပ်သွားမလဲဘယ်လိုစုစည်းပြီးတော့ဖွဲ့စည်းသွားမလဲဆိုတော့တင်ပြချက်စာတမ်းနဲ့လည်းရှိပါတယ်ဒါပေမဲ့ဒီကျွန်တော်အဂျင်နာထဲမှာတော့ဒါကိုတတ်တတ်ထက်ဆွေးနွေးတာတော့မတွေ့ရသေးဘူး။ဒါပေမဲ့ဒီရှေ့လုံငန်းစဉ်မှာအားသာပါသွားမှာပေါ့တချို့ဟာလေးကနော်
။တနင်္လာနေ့ကနေကြာသာပတေးနေ့အထိ၄ရက်ကြာကျင်းပမဲ့ UNFC Congress အတွင်းမှာတော့တပ်ပေါင်းစုရဲ့ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲပြီးအဖွဲ့ဝင်သစ်တွေလက်ခံဖို့နဲ့ခေါင်းဆောင်သစ်ရွေးချယ်ဖို့ကိုလည်းဆွေးနွေးဆောင်ရွက်မှာဖြစ်ပါတယ်။အဖွဲ့ဝင်သစ်လက်ခံရေးမှုကိုရေးဆွဲပြီးတဲ့နောက်မှာလောလောဆယ် Congress ကိုတက်ရောက်နေတဲ့ရခိုင်မျိုးသားလွတ်မြောက်ရေးပါတီ ALP ရခိုင်တက်မတော် AA ဒီမိုကရေစီအကျိုးပြုကရင်မျိုးသားတက်မတော် DKBA ကရင်မျိုးသား CEO KNU KNLA ငြိမ်းချမ်းရေးကောင်စီနဲ့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF တို့အဖွဲ့ဝင်အဖြစ်လက်ခံမခံဆုံးဖြတ်မှာဖြစ်ပါတယ်လောလောဆယ်မှာတော့ UNFC မှာကရင်အမျိုးသား CEO KNU ကချင်လွတ်လပ်ရေးအဖွဲ့ KIO မွန်ပြည်သက်ပါတီ NMSP ကရင်ဒီအမျိုးသားတိုးတက်ရေးပါတီ KNPP ချင်းမျိုးသားတပ်ဦး CNF ရှမ်းပြည်တိုးတက်ရေးပါတီ SSPP ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရခိုင်အမျိုးသားကောင်စီ ANC လာဟုဒီမိုကရက်တစ်တပ်မက LDU ဝါအမျိုးသားအဖွဲ့ချုပ် WNO နဲ့မြန်မာပြည်အမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကံအဖွဲ့တို့ပါဝင်ပါတဲ့ဒီလ29ရက်နဲ့30ရက်တွေမှာတော့ UNFC အဖွဲ့ဟာပြည်တွင်းကနိုင်ငံရေးပါတီတွေနေဆက်အခြေဆိုင်ဒီမိုကရေစီအဖွဲ့အစည်းတွေနဲ့ဆွေးနွေးဖို့ရှိနေပါတဲ့ UNFC အဖွဲ့ဝင်အများစုပါဝင်တဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရေးညှိနှိုင်းအဖွဲ့ NCCT ဟာအစိုးရရဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့ဒီလ15ရက်နေ့ကနေ18ရက်နေ့အထိတနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်အတွက်ရန်ကုန်မြို့မှာဆွေးနွေးခဲ့ပါတဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရစေးရေးစာချုပ်ကိုတော့လာမယ့်လတွေအတွင်းမှာလက်မှတ်ရေးထိုးနိုင်မယ်လို့လည်းမျှော်မှန်းထားပါတယ
် VOA သတင်းတောက်ကိုမိုးစောပါရှင်ကမ္ဘာတစ်ဖက်အနာကြီးရောဂါကူးစက်မှုအသစ်ဖြစ်ပွားနေတဲ့နိုင်ငံအနေအချင်းမှာမြန်မာနိုင်ငံလည်းပါဝင်နေတဲ့အတွက်ကျွမ်းကျင်သူတွေစိုးရိမ်နေကြပါတယ်မြန်မာနိုင်ငံမှာနှစ်ဆင်ဆိုသလိုအနာကြီးရောဂါဖြစ်ပွားသူအရေအတွက်3,000လောက်ထပ်မံတွေ့ရှိနေရတာမို့အနာကြီးရောဂါတိုက်ဖျက်ရေးလုပ်ငန်းကိုအချိန်မြင့်ဆောင်ရွက်ဖို့လိုနေပြီဆိုတာကိုလည်းသတိပေးနေကြပါတယ် AFP ရဲ့ဒီသတင်းဆောင်မကိုအခြေခံပြီးတော့မတ်တင်ကြီးထိုက်ကပြောပြမှာပ
ါဟုတ်ကဲ့ပါရှင်ဆော့ရော်ဂျာဟာမော်လမြိုင်မြို့ကခရစ်ယာန်အနာကြီးယောဂကုဆေးရုံ Christian Leprosy Hospital မှာနေထိုင်လာခဲ့တာနှစ်ပေါင်း60လောက်ရှိခဲ့ပါပြီ။ အနာကြီးရောဂါဖြစ်နေတဲ့သူကိုရွာပြင်ထုတ်ခံထားရတာကြောင့်ဒီဆေးရုံကိုရောက်လာခဲ့တာပါအနာကြီးရောဂါပိုးကြောင့်ရေပြားတွေနဲ့အာယုံကြောတွေပျက်စီးစေတာဖြစ်လို့ဒီလူတွေဟာထိခိုက်ဒဏ်ရာရရင်တောင်မှကိုယ်မှာဘာဖြစ်နေလဲဆိုတာကိုမသိကြပါဘူးတချို့လူတွေဆိုရင်ခြေလက်အင်္ဂါတွေတောင်ဆုံးရှုံးကြရပါတယ်အနာကြီးရောဂါတဲ့တူဖြစ်တဲ့ဆော့ရော်ဂျာကသူ့အတွေ့အကြုံကိုအခုလိုပြောပြပါပါတယ
်အဆန်ကကြောက်တော့ဝင်တော့ကြကြတော့ဒီနေ့နေ့နေ့ရောဟောတော်တယ်မှာရှောင်းတရောင်းလို့ဆောင်းပါဦးဒီနေ့ကြောက်တော့အနာမမလာဘူးဒီတစ်ခါနေလဲစားနေပါနေပြီနေမရှိတော့ညညဒီမြတ်သွားလိုက်နေရောအခုညင်ခွေနေပါတယ်တော်တယ်မှာထားစားရွာထဲဝင်ရောဒီလိုပဲအများကြီးလာတဲ့ခါလှစားနေချင်းမှာ
အနာကြီးယောဂါရှိတာကြောင့်ရွာပြင်ထွက်တစ်တော်ထဲမှာနှစ်နှစ်ကြာနေထိုင်ခဲ့ရပြီးတဲ့နောက်မှာတော့သောရောဂါကိုခရိယံသာသနာပြုတွေတွေ့ရှိခဲ့ပြီးမော်လမြိုင်မြို့ကအနာကြီးယောဂါကုသရေးဆေးရုံကိုပို့ဆောင်ခဲ့ကြတာဖြစ်ပါတယ်။အခုတော့ဘဝကိုစဖတ်ဖျားသချင်းဆိုရင်ဖြတ်သန်းနေထိုင်နေရတဲ့ရောဂါကသူ့ဘဝမှာအနာကြီးယောဂါကိုတသက်သာခံစားနေရပြီမလဲဘဝကနှီးပျော်ပါတယ်လို့ပြောပါတယ်။တတိုင်းပြည်လုံးမှာအနာကြီးယောဂါကုသပေးတဲ့ဆေးရုံနှစ်ခုသာရှိတဲ့မြန်မာနိုင်ငံဟာလူတစ်သောင်းမှာယောဂါရသူတစ်ယောက်တောင်မပြည့်တဲ့အခါသတ်မှတ်ထားတဲ့အနာကြီးယောဂါပပျောက်တဲ့နိုင်ငံအဖြစ်2003ခုနှစ်ကကြီးညာခဲ့ဘူးပါတယ်။ဒါပေမဲ့လည်းအနာကြီးယောဂါဖြစ်ပွားသူ3000လောက်နှစ်စဉ်တွေ့ရှိနေရတာမို့ကမ္ဘာပေါ်ကအနာကြီးယောဂါဖြစ်ပွားမှုအသစ်တွေပေါ်ထွက်နေတဲ့နိုင်ငံ18နိုင်ငံစီးရင်ထဲမှာပါရှိနေပါသေးတယ်။မော်လမြိုင်ခရစ်ယာန်အနာကြီးယောဂါဆေးရုံကဒေါက်တာဆောဆာမူလာကတော့ယောဂါနဲ့ပတ်သက်လို့ပေါ်ပေါ်ထန်ထန်သဘောထားကြတာတွေဟာပြဿနာလို့ဆိုပါတယ
်။ Few patients know about leprosy.And most of the patients think that Myanmar, we don't have a leprosy. That's a problem. So I think we better raise
Luna တချို့ပဲအနာကြီးယောဂါအကြောင်းကိုသိကြပါတယ်။ Luna အများစုကတော့မြန်မာနိုင်ငံမှာအနာကြီးယောဂါဆိုတာမရှိဘူးလို့ယူဆထားကြတာပါ။ဒါကပြဿနာပါဗျာ။ဒါကြောင့်လဲကျွန်တော်တို့အနေနဲ့အနာကြီးယောဂါနဲ့ပတ်သက်ပြီးသိရှိအောင်အသိပညာပေးတာတွေတိုးမြှင့်လှုပ်ဆောင်ကြရပါမယ်။အနာကြီးယောဂါကင်းရှင်းသွားပြီဆိုတာအနာကြီးယောဂါမရှိတော့ဘူးလို့ဆိုလိုတာမဟုတ်ပါဘူး။
ဒေါက်တာဆောဆာမူလာကနိုင်ငံတော်လှည့်လည်ပြီးအနာကြီးယောဂါသည်တွေကိုကုသပေးနေသူတဦးဖြစ်ပြီးဒီမေလအတွင်းမှာပဲလူနာနှစ်ဦးကိုကုသပေးဖို့တွားရောက်ခဲ့တာမှာနောက်ထပ်အနာကြီးယောဂါဖြစ်နေသူ၃ဦးထပ်တွေ့ခဲ့ပါတယ်။အနာကြီးယောဂါဖြစ်ပွားနေသူတွေကိုရှာဖွေရင်းနဲ့ကုသရေးကလည်းလမ်းပန်းဆက်သွယ်ရေးနဲ့လုံခြုံရေးတို့ကြောင့်အခက်အခဲဖြစ်ကြရပါတယ်။စစ်ဖြစ်နေတဲ့တောင်ပေါ်ဒေသတွေကအနာကြီးယောဂါဖြစ်ပွားသူတွေဟာဆေးကုသနိုင်တဲ့အခြေအနေမှာမရှိတာကြောင့်လည်းနိုင်ငံတွင်းအနာကြီးယောဂါအမြင့်ပြတ်သွားဖို့အခြေအနေဝေးနေသေးတယ်ဆိုတဲ့လက္ခဏာတရက်ဖြစ်ပါတယ်။တကယ်တော့အနာကြီးယောဂါဟာဆေးဝါးတောက်သုံးယုံနဲ့ကုသနိုင်တဲ့ယောဂါပါ။ဒါပေမဲ့လည်းမြန်မာနိုင်ငံကကမ္ဘာပေါ်မှာကျန်းမာရေးစနစ်ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံဖြစ်နေပြီးအစိုးရရဲ့ကျန်းမာရေးအသုံးစရိတ်ကလည်းအတော်လေးနှေးနေတာပါ။ကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ရဲ့အနာကြီးယောဂါဆိုင်ရာချစ်ကြည်ရေးသံအမတ်ကြီးယိုဟီဆာဆာကာဝါကမြန်မာနိုင်ငံမှာနှစ်စဉ်အနာကြီးယောဂါတဲ့အသစ်တွေပေါ်ထွက်နေတာဟာဆိုရင်အစိုးရဘက်ကအနာကြီးယောဂါအမြင့်ဖြတ်တိုက်ဖြတ်ရေးကိုလုံလောက်အောင်မလုပ်ဆောင်တာကိုညွှန်းဆိုတာဖြစ်တယ်လို့ပြောခဲ့တာပါပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းလူပေါင်း16တန်းလောက်ကိုအနာကြီးယောဂါကုသတဲ့ပေါင်းဆက်ဆေးဝါး MDT နဲ့ကုသပေးခဲ့ပြီးအနာကြီးယောဂါကိုတိုက်ဖြတ်နိုင်ခဲ့တာဟာဆိုရင်နိုင်ငံတကာရဲ့ကြီးမားတဲ့အောင်မြင်မှုကြီးဖြစ်ပါတယ်ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့ဒီအပေါ်မှာသိပြီးကျေနပ်အားရမနေကြဖို့သတိပေးနေကြပါရဲ့ရှင်
။မတ်တင်ကြီးထိုက်ပါရှင်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုလူမှုကွန်ရက်အင်တာနက်စာမျက်နှာပေါ်မှာလည်းသောရရှင်တွေကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာကတော့ voa.burmesefanpage.voa သိခတ်ပါရှင် voa burmese fan page ဖြစ်ပါတယ်စာလုံးပေါင်းကတော့ voa burmese fan page ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
mingla ma shin voa myanmar bai ye nya bet myanmar ba da season ko myanmar san daw chain nya 9 nai ga ni 10 nai thi light to meter 24 25 32 to ga ni dai yai thon lwe ni ba de shin akhu dutiya bai nai wet ma na sin ya ma ga ro
nai ga da nai ga pwin pyo to tat de so ra ai nai ga ga anu pinya phan ni mu re ye che ni wo chi pi ma sa nai ne lu pinya shin ne ya so ja ba de
သူယုံကြည်ရာအစီအစဉ်မှာနားဆင်ရမှာပါရှင်။ဒါအပြင်ဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလှားစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းမှာပါ။အခုတော့တင်းလာနေညာတိုင်းတင်ဆက်နေကြစီးပွားရေးကဏ္ဍကိုတင်ဆက်မှာပါရှင်။အနောက်အာဖရိကမှာဖြစ်ပွားနေတဲ့အီဘိုလာရောဂါဟာဂီနီ၊လိုင်ဗီးရီးယား၊ဆီးရီးယားလီယွန်နဲ့နိုင်ဂျီးရီးယားနိုင်ငံတို့အပေါ်စီးပွားရေးအရရိုက်ခတ်လာနိုင်ခြင်းရှိတယ်ဆိုပြီးတော့စမ်းစစ်လေ့လာသူတွေကသုံးသပ်ကြပါရယ်။ဒါအပြင်အစိုးရတွေရဲ့ဗန္ဓာရေးစီမံချက်တွေပေါ်မှာလည်းထိခိုက်နိုင်တယ်ဆိုပြီးတော့လည်းပြောဆိုနေကြတာပါ။အာရှဒေတာရင်းကမြန်မာနိုင်ငံလိုတိုင်းပြည်တွေမှာလည်းဒီယောဂါပိုးကူးစက်မှုကြောင့်ထိခိုက်လာနိုင်တဲ့စီးပွားရေးအခြေအနေနဲ့ပတ်သက်လို့ဒီတစ်ပတ်စီးပွားရေးအစီအစဉ်မှာကိုအောင်ကစူးစီးသုံးသပ်တင်ပြမှာပါရှင်။
အာဖရိကမှာအီဘိုလာရောဂါကူးစက်ပြန့်နှံ့မှုကြောင့်စိုးရိမ်ထိတ်လန့်နေတဲ့သူတွေဟာအစိုးရအနေနဲ့သတိကြီးကြီးနဲ့စောင့်ကြည့်ကင်တွယ်ဖို့တောင်းဆိုဆန္ဒပြလာကြပါတယ်။ယောဂါပိုးရှိသူရဲ့ခန္ဓာကိုယ်ကထွက်တဲ့သွေးဒါမှမဟုတ်အရေကနေတဆင့်ဒီယောဂါကူးစက်တာပါ။ဒါလို့ကူးစက်နိုင်တာကြောင့်ကျန်းမာရေးဝန်ထမ်းတွေသိဆုံးခဲ့ပြီးဆေးရုံတချို့ကိုလည်းပိတ်လိုက်ရပါတယ်။စီးပွားရေးဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီးစောင့်ကြည့်အကဲဖြတ်တဲ့မူရီအဖွဲ့ကအီဘိုလာရောဂါတိုက်ဖျက်ရေးဆောင်ရွက်တဲ့အခါမှာနိုင်ငံကုန်ကျစရိတ်များပြားနိုင်တယ်လို့သုံးသပ်ထားပါတယ်။စီးပွားရေးကျဆင်းမှုကြောင့်အခွန်ကောက်ခံမှုကဏ္ဍမှာကျဆင်းလာပြီးဒီအခြေအနေဟာတိုင်းပြည်တွေရဲ့တမျိုးသားလုံးအသရင်ထုတ်လုပ်မှု GDP ကျဆင်းနိုင်တဲ့အထိရိုက်ခတ်နိုင်တဲ့အခြေအနေကိုရင်ဆိုင်နေရတာပါ။အာဖရိကတိုက်အတွင်းအခုလိုကူးစက်မှုကြောင့်စီးပွားရေးကဏ္ဍပေါ်အရင်တစ်ကြိမ်ကထက်ပိုရိုက်ခတ်နိုင်တယ်လို့လည်းထောက်ပြထားပါတယ်။အခုတကြိမ်ဒီကူးစက်ယောဂါဖြစ်ပွားတာလူဦးရေထူးထက်တဲ့ဒေသမှာဖြစ်တဲ့အတွက်အခြေအနေကပိုဆိုးနိုင်တာပါ။နိုင်ဂျီးရီးယားနိုင်ငံမှာမွေးဖွားခဲ့သူစီးပွားရေးပညာရှင်ဘန်ဂျမင်အခန်ဒီကတော့ဒီလိုဖြစ်ပွားလာနိုင်တဲ့အခြေအနေပေါ်ဆိုးရင်နေတာပါ
The economic implications of this Ebola virus is
Ebola ရောဂါကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးပေါ်ရိုက်ခတ်လာမှုဟာမယုံကြည်နိုင်လောက်စရာအခြေအနေတွေဖြစ်ပေါ်စေပါတယ်။ဒီယောဂါပိုးကူးစက်ပြန့်နှံ့မှုဖြစ်ပွားနေတဲ့နိုင်ငံတွေရဲ့စီးပွားရေးအခြေအနေဟာရပ်ဆိုင်းသွားနိုင်တဲ့အနေအထားအောက်မှာရှိနေပါတယ်ဆိုပြီးမစ္စတာအခန်ဒီကပြောသွားတာပါ။အာဖရိကဒေသတွင်းကဆီယာရာလီယွန်၊လိုင်ဗီးရီးယား၊ဂီနီနိုင်ငံတွေမှာယောဂါကူးစက်မှုတွေဖြစ်ပွားနေပြီးကုသကာကွယ်ရေးအထောက်အကူပစ္စည်းတွေကလည်းအကန့်အသတ်နဲ့သာရှိနေတဲ့အတွက်ဒီကူးစက်ယောဂါကိုထိန်းချုပ်ကြိုးစားရမှာအခက်အခဲတွေလည်းအဲ့ဒီနိုင်ငံအစိုးရတွေတွေ့ကြုံနေရတာပါ။ဒီယောဂါကြောင့်အခုအခါမှာလူပေါင်း1300ကျော်သေဆုံးခဲ့ပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကစာရင်းထုတ်ပြန်ထားပါတယ်။မူဒီအဖွဲ့ကအီဘိုလာရောဂါပိုးကူးစက်မှုကြောင့်လေကြောင်းခီးစဉ်တွေတခြားအရေးပါတဲ့စီးပွားပြစ်သေယူပို့ဆောင်ရေးလုပ်ငန်းတွေအပေါ်အချိန်တလအနည်းဆုံးထိခိုက်နိုင်တယ်လို့သုံးသပ်ထားပါတယ်။လေကြောင်းလိုင်းတချို့ဆိုရင်သူတို့ရဲ့လေရင်ခီးစဉ်တွေကိုရပ်ဆိုင်းထားတယ်လို့တချို့လေကြောင်းလိုင်းတွေကခီးတွေတွေလေရင်ပေါ်မှာတက်ပြီးလက်ဆေးဖို့နောက်ခန္ဓာကိုယ်အပူချိန်တိုင်းတာစတာတွေလှုပ်ဆောင်မှုညွှန်ကြားထားပါတယ်။ဒီလိုအခြေအနေတွေဟာစီးပွားရေးလုပ်ငန်းတွေအတွက်အထိနာပါတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကလည်းညှိနှိုင်းနေကြပါတယ်။ဒါပေမဲ့လည်းအီဘိုလာရောဂါပိုးထက်တခြားရောဂါလိုမျိုးဥပမာငှက်ဖျားရောဂါကြောင့်သေဆုံးသူနောက်ဒီရောဂါကူးစက်မှုကြောင့်နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ခတ်တာပိုးပြီးအခြေအနေဆိုးခဲ့တဲ့အကြောင်းဝက်စလီယန်တက်သူကဝီလျံဂျွန်စတင်ကအခုလိုပြောပါတယ်။
Approximately 207 million cases with 627,000
နှစ်ဖြာယောဂါလူသန်းနေရာကျော်ကိုကူးစက်ခဲ့ပြီးအဲ့ဒီထဲက 632,000 လောက်သေဆုံးခဲ့ပါတယ်။လူပေါင်း 8.6 သန်းမှာလည်းအဆုတ်နာယောဂါဆွဲကတ်နေပါတယ်လို့မစ္စတာဂျွန်ဆန်ကပြောသွားတာပါ။အ အခုအခါမှာအနောက်အာဖရိကမှာလင်းလင်းမြန်းမြန်းကူးစက်နေတဲ့ဒီအီဘိုလာရောဂါပိုးကိုထိန်းချုပ်နိုင်ဖို့တကမ္ဘာလုံးကဝိုင်းဝန်းချိုးပန်းနေကြပါတယ်အမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးဗဟိုဌာနကနေအများပြည်သူကျန်းမာရေးဆိုင်ရာကျွမ်းကျင်သူ50ရုပ်ကိုအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဒဏ်အကြီးကျယ်ခံစားနေရတဲ့အနောက်အာဖရိက၃နိုင်ငံကိုအကူအညီပေးအဖြစ်နဲ့ဈေးလွှတ်လိုက်ပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလည်းအီဘိုလာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဒဏ်ခံနေရတဲ့ဒီ၃နိုင်ငံအတွက်ဒေါ်လာတန်130မဲ့အရေးပေါ်ဆောင်ရွက်ရေးအစီအစဉ်ကိုမကြသေးခင်ရပ်ပိုင်းတွေကကြေညာခဲ့ပါတယ်။အီဘိုလာရောဂါကူးစက်မှုကိုရပ်တန့်သွားအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်နေချိန်မှာပဲဒီရောဂါပြန့်ပွားမှုကိုကြိုတင်ကာကွယ်ဖို့ပြင်ဆင်လေ့ကျင့်တာတွေလည်းတချို့နိုင်ငံတွေမှာလှုပ်ဆောင်နေကြတာပါ။အာရှကတရုတ်နိုင်ငံမှာဆိုရင်စီးပွားရေးအခြေအနေတိုးတက်လာတာနဲ့အမျှတခြားနိုင်ငံကနိုင်ငံသားအများပြားလဲလာရောက်နေထိုင်ပြီးစီးပွားရေးလုပ်ကိုင်နေကြပါတယ်ဒီအထက်မှာအာဖရိကတိုက်ကနိုင်ငံသားတွေတော်တော်များများလဲပါဝင်ပါတယ်ဒါလို့နိုင်ငံပေါင်းစုံကလာရောက်ခြေချနေထိုင်ကြတဲ့သူတွေများပြားတဲ့တရုတ်နိုင်ငံမှာယောဂါကူးစက်မှုဖြစ်လာရင်လင်းလင်းမြန်းမြန်းချုပ်တင်ကာဝယ်ဖို့အစမ်းလေ့ကျင့်တာတွေကိုပြုလုပ်နေပါတယ်မကာအိုမှာဆိုရင်အာနာပိုင်တွေကအာဖရိကကပြန်လာတဲ့အီဘိုလာရောဂါပိုးရှိသူလို့တန်တရာရှိသူတဦးကိုတွေ့ရှိပြီးချက်ချင်းအဆင့်ဆင့်တုတ်ပြန်ရေးယူဆောင်ရွက်တာတွေကိုနိုင်ရီပိုင်းအတွင်ပြည်စည်းအောင်လုပ်ကိုင်ဖို့အစမ်းလေ့ကျင့်ခဲ့ပါတယ်ဗီယက်နမ်နိုင်ငံမှာတော့အီဘိုလာရောဂါပိုးရှိသူလို့တန်တရာရှိခံရသူနိုင်ဂျီးရီးယားနိုင်ငံသားနှစ်ဦးကိုတရားခွဲစစ်ဆေးတာတွေပြုလုပ်ခဲ့ပါတယ်မကြခင်ရပိုင်းအတွင်းကရန်ကုန်လေစိတ်မှာတော့အီဘိုလာဗိုင်းရပ်စ်ပိုးရှိသူလို့တန်တရာရှိသူတယောက်ကိုတာဝန်ရှိသူတွေကတွေ့ရှိခဲ့ပါတယ်အသက်20နှစ်အရွယ်အဲ့ဒီသူဟာအာဖရိကနောက်ပိုင်းလိုက်ဗီးရီးယားနဲ့ဂီနီမှာနေထိုင်လွတ်လပ်ကံခဲ့ပါတယ်ဒီသတင်းကြောင့်ရန်ကုန်မြို့မှာနေထိုင်သူတွေကြားစိုးရိမ်ပူပန်မှုတွေရှိခဲ့ပါတယ်နောက်ပိုင်းမှာတော့အဲ့ဒီလူမှာငှက်ဖျားယောဂါပိုးစမ်းသပ်တွေ့ရှိရတယ်လို့မြန်မာအာဏာပိုင်တွေဘက်ကအကြောင်းကြားခဲ့တယ်ဆိုပြီးထိုင်းနိုင်ငံယောဂါထင်းကျုံရေးဌာနကပြောပါတယ်မြန်မာနိုင်ငံမှာဆိုရင်လေနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်အခွင့်အလမ်းတွေပိုပွင့်လာပြီးနိုင်ငံတကာနဲ့ကုလူဆက်ဆံမှုတွေပိုများလာနေတဲ့အချိန်မှာဒီယောဂါကူးစက်မှုသာဒေတာရင်းကိုရောက်ရှိလာမယ်ဆိုရင်မြမစီးပွားရေးပေါ်ရိုက်ခတ်လာနိုင်တဲ့အခြေအနေကိုစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့နန်းနန်းကအခုလိုပြောပါတယ်
စီးပွားရေးအနေနဲ့ကြာတော့ဟိုတခါ flash yoga ဖြစ်တော့အနေသားလေးကိုပြန်ကြည့်မယ်ဆိုရရှင်အဲ့ဒီတော့ကကြာတော့အဓိကဟိုထိခိုက်ဆုံးကတော့ဒီ tourism ပေါ့နော် tourism ဆိုတော့ကမ္ဘာမြေပြင်ကိုနိုင်ငံခြားသားအတင်လာတယ်အထူးသဖြင့်အဲ့ဒီနိုင်ငံခြားတွေနဲ့တက်ရိုက်ဆက်ဆက်နေရတဲ့လုပ်ငန်းတွေမှာဥပမာအဲ့တုန်းကကြာတော့လေဥပမာပေါ့နော်ကြောင်မြတ်ပြပွဲလို့ဘာလို့ဟာမျိုးဆိုရင်ဖြစ်နေတာတရုတ်တရုတ်ကလည်းကိုယ်စီမလာရဲဆိုလို့တခြားအေးနဲ့ဆက်ဆက်တဲ့လူတွေနဲ့မလာရဲတော့ဘာကြားတာနဲ့ကိုကြောက်နေကြတယ်ဆိုတဲ့အခါကျဖြစ်ပြီးဆိုတာတယောက်ပဲဖြစ်ဖြစ်နှစ်ယောက်ဖြစ်ဖြစ်အနည်းနဲ့အချင်းကတော့ရက်ခတ်မှုတော့ရှိတာပေါ့
အီဘိုလာရောဂါကူးစက်မှုကြောင့်စီးပွားရေးပေါ်ရက်ခတ်လာနိုင်တဲ့အကြောင်းရန်ကုန်မြို့ကစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့နန်းနန်းကပြောသွားတာပါဒါပေမဲ့အီဘိုလာရောဂါပိုးကူးစက်ခံရတာတည်တည်ချင်းအချိန်မီနိုင်နိုင်နေနေကူးတနိုင်မယ်ဆိုရင်တော့အလွယ်တကူပြန့်ပွားနိုင်ဖို့မလွယ်ကူတဲ့အကြောင်းဆေးပညာရှင်တွေကပြောပါတယ်ဒီလိုယောဂါပြန့်နှံ့နေမှုကိုကာကွယ်နိုင်ဖို့အာဏာပိုင်တွေကျန်းမာရေးဝန်ထမ်းတွေလူထုတွေကလည်းအသိရှိရှိနဲ့ဝိုင်းဝန်းကာကွယ်မယ်ဆိုရင်ဒီယောဂါကြောင့်ဖြစ်ပေါ်လာနိုင်တဲ့နောက်ဆက်တွဲစီးပွားရေးအပေါ်ရိုက်ခတ်လာနိုင်မှုတွေကိုရှောင်ရှားနိုင်မှာဖြစ်တဲ့အကြောင်းတင်ပြအပ်ပါတယ်ခင်ဗျာ
စီးပွားရေးကဏ္ဍကိုကိုအောင်ကတင်ဆက်သွားတာပါရှင်။အခုကြားခဲ့ရသလိုဒီအီဘိုလာရောဂါနဲ့ပတ်သက်လို့လည်းလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာပါရှင
်။သောတာရှင်များရှင်။အီဘိုလာဗိုင်းရပ်စ်လို့ကူးစက်မြန်ရောဂါအန္တရာယ်တွေကိုကာကွယ်ဖို့မြန်မာနိုင်ငံရဲ့လူထုကျန်းမာရေးလုပ်ငန်းမှာအဆင်သင့်ဖြစ်နေပါပြီလားကျန်းမာရေးအတွက်ဆောင်ရွက်ရှောင်ရွက်ကိစ္စတွေရောလူထုကြားဘလောက်ထိဖြန့်ကျက်နိုင်ပါပြီလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လီလိုင်းစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-239-382555လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင်။သောတာရှင်တွေကိုပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ
်။တနင်္လာနေ့ည VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အခုတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုမဆုမြတ်မွန်ကတင်ဆက်မှာပါရှင်
Missouri ပြည်နယ် Ferguson မြို့ဟာဒီဆန္ဒပြတဲ့အကြောင်းတွေရဲတွေနှိမ်နင်းတဲ့အကြောင်းတွေဟာ Facebook ရဲ့ News Feed တွေပေါ်မှာမပေါ်တာကိုလူမှုကွန်ရက်တွေမှာတော်တော်လေးပြောကြားရေးနေကြတယ်နော်
ဖဂူဇာမှာဖြစ်တဲ့အကြောင်းသတင်းတွေစာအခုလော်ဒီတော်တော်ကြီးကိုခက်စားနေတဲ့ရေခဲရင်နဲ့လောင်းကြတဲ့ဗီဒီယိုကလစ်တွေပဲ Facebook ရဲ့ News Feed တွေပေါ်မှာတွေ့ရလို့တယ်လေရေခဲရင်နဲ့လောင်းခံပြီးတော့ ALS ယောဂအတွက်ရမငွေရှာတဲ့ကိစ္စကဟောလိဝုဒ်ကကြော်ကြားသူတွေကြားမှာအတော်လေးကိုရေပန်းစားနေတာမဟုတ်လားဗျ
တချို့ကဆိုရင်ဖဂူဇာမှာမျက်ရည်ရိုးဘုံးတွေနဲ့ပြစ်နေတဲ့ဓာတ်ပုံနဲ့ရေခဲရင်နဲ့အလောင်းခံနေတဲ့ဓာတ်ပုံကိုရှင်းပြထားပြီးတော့တပုံက Twitter ပေါ်မှာ #ဖဂူဇန်ဆိုရင်မြင်ရတာနောက်တပုံကတော့ Facebook ပေါ်မှာမြင်ရတာဆိုပြီးတော့နှိုင်းရှင်ကြတယ်တချို့ကလည်းဒီ Facebook ကသတင်းတွေကိုထိမ့်ချုပ်သလားဆိုပြီးတော့မေးခွန်းထုတ်ရေးနေကြတယ်လေ
တကယ်ကတော့ဒီလူသုံးများကြတဲ့လူမှုကွန်ရက်တိုင်းကတော့တမျိုးမဟုတ်တမျိုးထိမ့်ချုပ်ကြတာပဲမဟုတ်လားဗျဥပမာဆိုလို့ရှိရင်ဒီ American သတင်းတောက် James Foley ယူရိုပ်မှာခေါင်းဖြတ်တက်ခါတဲ့ပုံတွေကိုလူတွေလက်ဆင့်ကမ်းလို့မရအောင်လို့အဲ့ဒီပုံတွေတင်တဲ့အကောင့်တွေကို Twitter ကဘလော့လုပ်လိုက်တာလေ
ကျင်းဝက်ပိုင်းနဲ့မညီညွတ်လို့ရှိရင်လုတ်ပိုင်권ရှိတယ်လို့လုတ်လဲလုတ်တင်ပါတယ်။ဒါပေမဲ့ Ferguson မှာဖြစ်တဲ့ဆန္ဒပြလူရက်တဲ့သတင်းတွေက Facebook စာမျက်နှာပေါ်ရောက်မလာတာကြတော့ဝေဖန်စရာဖြစ်နေတာပေါ့။ Washington Post ရဲ့သတင်းတစ်ခုမှာဆိုလို့ရှိရင် Simple Reach ဆိုတဲ့ဒီလူမှုကွန်ရက်တွေကိုသုံးသပ်တဲ့ကုမ္ပဏီကကိန်းဂဏန်းတွေကိုယူပြီးတော့တောင်မှထောက်ပြထားသေးတယ်။ Facebook ပေါ်မှာဒီ Ferguson အကြောင်းညွှန်းကြတဲ့ post ပေါင်းက258ခုပဲရှိပြီးတော့ရေခဲရေနဲ့လောင်းကြတဲ့အကြောင်းကိုညွှန်းကြတဲ့ post ကတော့2180လောက်ရှိတာကိုနှိုင်းရှင်ပြတယ်လေ။နောက်ပြီးတော့အဲ့ဒီ post တွေကိုပြန်ပြီးတော့ share လုပ်တာ like လုပ်တာ comment လုပ်တာတွေကလည်းအရေးအတွက်ကတော်တော်ကွာတယ်တဲ့
။အဓိကအဲ့လိုကွာနေတာကဒီ Facebook မှာ post တွေကိုစီစစ်တဲ့ algorithm ကြောင့်ဖြစ်နေတာကိုလည်းသတင်းဆောင်မတွေကထောက်ပြကြတယ်။ Facebook ကသူတို့ဘလို့စီစစ်တယ်ဆိုတာကိုတော့ထုတ်မပြောသေးပါဘူး။ဒါပေမဲ့ကိုယ့်ရဲ့ news feed မှာဘလို့သတင်းတွေပေါ်တယ်ဆိုတာကလည်းကိုယ်ကိုယ်တိုင်နဲ့ဆိုင်နေဗျ။
ဟုတ်ပါတယ်ကိုကအရင်တော့ကဘလို့ post မျိုးတွေကို like လုပ်တတ်တယ်လဲ share လုပ်တတ်တယ်လဲနောက် click လုပ်တတ်တယ်လဲဆိုတာတွေကိုမှတ်ထားပြီးတော့မှအဲ့ဒါတွေနဲ့ဆိုင်တဲ့ post တွေကိုပို့ပြီးတော့မြင်ရအောင်လို့လုပ်ထားတယ်လို့တော့ Facebook ကဆိုတယ်တဲ့အဲ့ဒါကြောင့်မို့လို့ဒီ news feed ထဲမှာရှိနေတဲ့တချို့ post တွေကိုကိုကမြင်ရပြီးတော့တချို့ဆိုလို့ရှိရင်လုံးဝမမြင်ရတာလို့ Yahoo ရဲ့နည်းပညာသတင်းကဏ္ဍမှာစောင်းပါရှင် Rob Pegorado ကရေးတယ်လေအဲ့လိုမျိုး Facebook က post တွေကို algorithm နဲ့စီးစစ်ပေးတာကိုကိုကယာယီပြောင်းလို့ရတာကိုလည်းသူ့ရဲ့စောင်းပါမှာပြောပြထားပါတယ်
ကိုရဲ့ဒီ Facebook စာမျက်နှာပေါ်က News Feed ဆိုတဲ့နေရာကိုကြည့်လိုက်လို့ရှိရင်ညာဘက်ဘေးမှာသတိကံဇောက်ထိုးပုံ Drop Down Menu လေးတွေ့ရလိမ့်မယ်။အဲ့ဒီမှာဒီ Top Stories လူပြောအများဆုံးဖြစ်နေတဲ့ Post နဲ့ Most Recent နောက်ဆုံးဖြစ်နေတဲ့ Post ဆိုပြီးတော့နှစ်မျိုးကိုတွေ့ရလိမ့်မယ်။ Facebook ကလူလူကိုရွေးပေးထားတာက Top Stories ဆိုတာကိုပါ။အဲ့ဒါကိုကိုက Most Recent ဆိုတာကိုပြောင်းပြီးတော့ရွေးလို့ရတယ်ဗျ။
အဲ့လိုမျိုးရွေးလိုက်လို့ရှိရင်ဒီကိုရဲ့မိတ်ဆွေတငယ်ချင်းကိုရဲ့ထဲမှာ Like လုပ်တာအများဆုံး Share လုပ်နေကြတာအများဆုံး Comment လုပ်နေကြတာအများဆုံး Post တွေထိပ်ဆုံးကနေပြီးတော့ပေါ်လာတတ်တာကနေပြီးတော့နောက်ဆုံးတင်တဲ့ post တွေကိုထိပ်ပန်းရဆပြီးတော့မြင်ရပါလိမ့်မယ်။နောက်တစ်ခုပြောစရာရှိတာကဒီ Facebook, Twitter, Instagram စတဲ့ဒီလူမှုကွန်ရက်တွေမျိုးစုံရှိကြတဲ့ထက်မှာအဲ့ဒါတွေကိုတုံးကြတာကလည်းနည်းနည်းစီကွဲပါတယ်။အားလုံးကတော့မိတ်ဆွေတငယ်ချင်းတွေကြားမှာကွန်ရက်ဖြန့်ကျက်ဆက်သွယ်ကြဖို့ဆိုပေမဲ့အဲ့ဒီအတွက်အများဆုံးတုံးကြတာက Facebook မလား။ Twitter ကကြတော့သတင်းတွေကိုသိရဖို့ကိုလက်ရှိကြုံတွေ့နေရတာတွေကိုတခြားသူတွေကိုချက်ချင်းအသိပေးခြင်းလို့တုံးကြတာများတယ်လေ Instagram ကြတော့လေကိုဓာတ်ပုံတွေစူးစီးသိမ်းထားနိုင်ဖို့တုံးနေကြတာပေါ့
အဲ့ဒါကြောင့်လဲသတင်းတစ်ခုခုဖြစ်ပြီဆိုရင် Twitter မှာအဲ့ဒီသတင်းကခဏလေးအတွင်းနဲ့ပြန့်နှံ့သွားတာပေါ့ဗျနောက်အဲ့ဒါမျိုးကိုလဲ Twitter ကလည်းမစီစစ်ဘူးလေ
Germany ကဒီ Deutsche Welle ရဲ့အင်္ဂလိပ်လိုရေးတဲ့စောင်းပါကလည်း Ferguson နဲ့ပတ်သက်တဲ့သတင်းတွေ Facebook ရဲ့ News Feed တွေမှာမတွေ့ရလို့လူတွေကပြောနေကြတယ်တဲ့တကယ်တော့ Facebook အစားကိုကိုကိုအပြစ်မတင်သင့်ဘူးလားဆိုပြီးတော့မှသူကသုံးသပ်ရေးပြထားပါတယ် Twitter နဲ့ပတ်သက်ပြီးတော့ဒီအကဲခတ်သုံးသပ်တဲ့ကျွမ်းကျင်သူ Thorsten Müller ပြောတာကိုကိုကပြီးတော့ရေးပြထားတဲ့အထက်မှာကိုကပုံမှန်အားဖြင့်ဒီသတင်းဌာနတွေရဲ့စာမျက်နှာတွေကိုအစတွေက like လုပ်မထားတတ်ဘူးဆိုရင်ကိုရဲ့ Facebook မှာသတင်းနဲ့ပတ်သက်တာတွေလည်းပေါ်ခြင်းမှပေါ်လာမှာပေါ့တဲ့
နောက်ပြီးတော့ဒီ Facebook သုံးကြတဲ့လူတွေကအငင်းပွားစရာအကြောင်းအရာမျိုးတွေကို share လုပ်တာတို့ comment ပေးတာတို့ကိုတိတ်မလုပ်ကြဘူးတဲ့အကြောင်းကတော့ကိုနဲ့အမြင်မတူတဲ့မိတ်ဆွေတွေစိတ်ခုသွားကြမှာစိုးလို့တဲ့အဲ့လိုမျိုးပြောကြဆွေးနွေးကြတာတိတ်မရှိတဲ့ post မျိုးဆိုလို့ရှိရင်လူစိတ်ဝင်စားမှုနည်းတယ်လို့ Facebook ရဲ့ algorithm ကမှတ်ယူလိုက်ပြီးတော့အဲ့ဒီ post မျိုးကို news feed တွေမှာတိတ်မပြပေးတာမျိုးလူနေနေပဲမြင်အောင်လုပ်ပေးတာမျိုးလုပ်လိုက်တယ်လို့ဆောင်းမကရေးပါတယ
်ကိုကဗာသတင်းရတယ်ဆိုတာကလည်းကို့အပေါ်မှာမူတည်ပါတယ်တဲ့နောက်လူမှုကွန်ရက်တွေဆိုတာကလည်းနောက်ဆုံးသူတို့ရဲ့စီးပွားရေးအကျိုးကိုပဲရှည်တန်းကျင်တော့အများစိတ်ဝင်စားတဲ့ကိစ္စမျိုးတွေကိုပဲသူတို့ကပို့ပြီးတော့အာရုံစိုက်ကြမှာပဲလို့ Deutsche Welle သတင်းဆောင်းမကတော့ရေးထားပါတယ်ရှင်
မဆုမြတ်မုံရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်။
ကဲခုတော့တက်တန်ရောင်သတင်းလွှာကူမအေးတနာကျော်ကပြောပြဖို့ချိန်ရောက်ပါပြီရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ့ဝါကြပါစေဒီတစ်ပတ်တက်တရံသတင်းလာမှာတော့ဟောင်ကောင်မင်းသားဂျက်ကီချန်ရဲ့သားတရုတ်နိုင်ငံမှာဘာကြောင့်ဖန်ခံနေရတာပါလဲလာမယ့်နှစ်အတွက်အာဂျင်တီးနားကဖက်ရှင်အဝတ်ထည်လက်ရာတွေဒီလိုမျိုးကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းထူးထူးထွက်တာတွေကိုပြောပြပေးသွားမှာပါကမ္ဘာကျော်ကွန်ဖူမင်းသားဂျက်ကီချန်ရဲ့သားဂျေးစီချန်နဲ့နာမည်ကျော်ထိုင်ဝမ်မင်းသားကိုက်ကိုရိုဟာမူရီဆေးဝါသုံးဆွဲတယ်လို့မတင်ကားမှုနဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာဖန်ခံခဲ့ရတယ်လို့ဩဂုတ်လ16ရက်နေ့မှာပဲသတင်းထွက်လာပါတယ်သူတို့နှစ်ယောက်နဲ့တခြားတော်တော်များများကိုရဲကဩဂုတ်လ23ရက်နေ့ကဖမ်းလိုက်တယ်လို့ CCTV ရုပ်သံမှာပြောတာပါထိုင်ဝမ်မင်းသားကိုက်ကိုရဲ့စီးစစ်ချက်မှာဆေးကြောင်တုံထားတဲ့လက္ခဏာတွေ့ရတယ်လို့ရဲကပြောနေတဲ့ပုံကို CCTV ရုပ်မြင်သံကြားမှာပြပါတယ်ပီကင်းမြို့တော်ကဖမ်းထားတဲ့နေရာမှာကိုက်ကိုကသူ့အမအတွက်ရဲကိုတောင်းပန်နေတဲ့ပုံကိုလည်းရုံမြင့်တန်ကြားတဲ့မှာပြသပါရည
်所以我想向他们说抱歉我让他们失望让他们有
တကယ်ကိုအနောင်နာရမိပါတယ်ကျွန်တော်ကိုချစ်ခင်အားပေးသူတွေနဲ့ကျွန်တော်ရဲ့အတိုင်းဝိုင်းကိုလည်းကျွန်တော်ရဲ့လောရက်တွေတကယ်ကိုစိတ်မကောင်းမိဘူးလို့ပြောချင်ပါတယ်ကျွန်တော်တကယ်ကိုဆိုးရွားတဲ့လောရက်ကိုဥဆောင်လမ်းပြလှုပ်ပြခဲ့မိပါတယ်လို့သူကပြောသွားပါတယ်23နှစ်အရွယ်ကိုက်ကိုဟာထိုင်ဝမ်က Golden Horse ရုပ်ရှင်ပွဲတော်မှာအကောင်းဆုံးအမျိုးသားသရုပ်ဆောင်ဆု2011ခုနှစ်မှာရရှိခဲ့တာဖြစ်ပါတယ်။သူနဲ့အတူဖန်ခံရတဲ့ Jessie Chan ရဲ့ဖခင် Jackie Chan ကဆိုရင်လည်း2009ခုနှစ်ကတရုတ်ရဲ့မူရဲ့စံကျင်ရေးကော်မတီအတွက်ချစ်ကြည်ရေးသံတမန်ဖြစ်ပြီးတော့တရုတ်နိုင်ငံမှာမူရဲ့ဆေးဝါးပါပြောင်ရေးပညာပေးအစီအစဉ်ကိုလူလူကြားပြန့်နှံ့အောင်လို့ဝိုင်းဝန်းလှုပ်ဆောင်ပေးဖို့လည်းကတိပြုထားသူဖြစ်ပါတယ်ရှင်။အခုလဒုတိယဘက်မှာကွယ်လွန်သွားခဲ့တဲ့မင်းသားကြီး Robin Williams ရဲ့အရိုးပြကိုအမေရိကန်ပြည်အောင်စုအနောက်ပိုင်း San Francisco ပင်လယ်အော်မှာကျဲဖြန့်ခဲ့တယ်လို့ Marine မြို့နယ်ကဩဂုတ်လ22ရက်နေ့ကထုတ်ပြန်တဲ့သူ့ရဲ့သေစင်းမှာပြောထားပါတယ်။ California ပြည်နယ် Tiburon မြို့နေအိမ်မှာကိုယ့်ဘာကိုကျိုးဆွဲချတည်သွားတဲ့ Robin Williams ဟာစိတ်ကြဝင်တာပြင်းပြင်းထန်ထန်ခံစားနေရပြီးတော့အာယုံကြောချွတ်ရင်းနဲ့ Parkinson's disease ဝေဒနာလည်းစတင်ခံစားနေခဲ့ရတာဖြစ်ပါတယ်။စေနာထက်တန်ပြီးတော့မမာနာမကြည့်တဲ့ကဘာကျော်သရုပ်ဆောင်မင်းသားကြီး Robin Williams ရုတ်တရက်ဆုံးမသွားခဲ့တာကို Hollywood အသံဝိုင်းတစ်ခုလုံးကြေကွဲခဲ့ရတာပါ။ဩဂုတ်လ25ရက်နေ့မှာကျင်းပမဲ့ရုပ်မြင်သံကြား Emmy ဆုချီးမြှင့်ပွဲမှာတော့သူ့လိုပဲဟာတာသရုပ်ဆောင်လည်းဖြစ်တခြားအနုပညာနယ်ပယ်တွေမှာလည်းကြော်ကြားတဲ့ Billy Crystal က Robin Williams ကိုဂုဏ်ပြုအမတ်တရစကားပြောကြားမှာဖြစ်ပါတယ်ရှင်။ American Action မင်းသား Steven Seagal ဟာသူကလည်းဂီတမှာဝါသနာပါသူပါ။သူကဩဂုတ်လ9ရက်စနေနေ့ကဘလူးစ်ဂီတသင်းတွေနဲ့ဖျော်ဖြေခဲ့ပါတယ်။သူတချင်းဆိုတာအဆမ်းမဟုတ်ပေမဲ့လည်းသူကအခုစစ်မဲ့ဖြစ်ပွားနေတဲ့ယူကရိန်းနိုင်ငံအရှေ့ကျန်းပယ်လနက်စိတ်ကဲမြို့စီဗက်စတိုပိုးမြို့မှာမော်တော်ဆိုင်ကယ်ပြိုင်ပွဲတစ်ခုဝင်ပါပြီးအဲဒီမှာသင်းနဲ့ဖျော်ဖြေခဲ့တာဖြစ်ပါတယ်။စတီဗင်စီဂဲကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ခင်တယ်လို့ဆိုပြီးတော့သူကအခုလိုသူ့ရဲ့ဖျော်ဖြေမှုကရုရှားနဲ့အမေရိကန်ပြန်လည်တင့်မြင့်ရေးမှာအထောက်အကူပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။ရုရှားနဲ့အမေရိကန်ပေါင်းစည်းရေးကကျွန်တော်ရဲ့အကြီးမားဆုံးဆန္ဒပါ။ဂီတဆိုတာဘုရားသခင်ရဲ့ဘာသာစကားမလို့ဒီဘာသာစကားနဲ့လူတွေအားလုံးကိုစုစည်းနိုင်ပါမယ်လို့စတီဗင်စီဂဲကသတင်းတောက်တွေကိုသူ့ရဲ့ပွဲပြီးမှပြောသွားခဲ့ပါရယ်။မင်းသားစတီဗင်စီဂဲဟာမစ္စတာပူတင်မျက်မှန်တက်ထားတဲ့ပုံနဲ့တူတဲ့ရုပ်ပုံပါတဲ့ဒီဇိုင်နာတီရှတ်တစ်ထည်လက်ဆောင်ရသွားပါရယ်ရှင်။
I'm so fierce that it's in nuts I live to be my dolphin Kiss me, I'm your mannequin J'adore bébé, y'en habillez moi Gucci, Fendi et Prada Valentino, Armani
ဒီကနေ့သတင်းပတ်ကအာဂျင်တီးနားနိုင်ငံမှာကျင်းပခဲ့တဲ့ Buenos Aires Fashion သတင်းပတ်မှာတော့ Fashion ရှောက်လမ်းမပေါ်ကလာမယ့်နှစ်နှွေဦးနဲ့နှွေရည်ဒီဇိုင်းတွေကပြည်သက်ရဲ့အာယုံကိုဖန်ဆားနိုင်ခဲ့ပါတယ်။အမြင်အာယုံကိုလှည့်စားတဲ့ဒီဇိုင်းကွက်တွေအာယုံခံစားမှုကိုအသွင်ပြောင်းပေးနိုင်တာတွေကိုအခြေခံထားတဲ့ line တွေဒီဇိုင်းတွေရော့ရှက်သုံးထားတဲ့ Kybalian Fendi မှုလက်ရာတွေကိုတော့ designerAntonella Lamaga ကပြည့်သက်ရှိမှတ်ကိုစောင့်ခြင်းပေးခဲ့ပါတယ်
။ Mi colección de esta temporada
habla de la deformación de la realidad de la percepción.
လက်တွေ့ဖြစ်ရတဲ့ခံစားချက်တွေကိုပြက်ပြားစေတာအကြောင်းအရာဖြစ်ပျက်တစ်ခုပေါ်မှာမတူတဲ့ရှုထောင့်တွေကနေမြင်နိုင်တာတစုံတစ်ယောက်ရဲ့ရှုထောင့်ပေါ်မူတည်ပြီးတော့တကယ်လက်တွေ့အမှန်တရားကဘယ်လိုပုံစံပြောင်းလဲသွားစေလဲဆိုတာတွေကိုဒီဖက်ရှင်ရာသီမှာဖန်တီးပြထားပါတယ်လို့ဒီဇိုင်နာအန်တိုနယ်လာလမ်မာကာကပြောသွားခဲ့ပါတယ်ကော့စတူးမ်ဒီဇိုင်းတွေဦးနဲ့တွေရသည်ဖန်တီးမှုတွေကတော့လက်ထိုးဆက်ထိုးတွေတွေနဲ့ပလတ်စတစ်လက်ဝတ်ဒစားတွေကိုရောသုံးပြီးတော့ဖက်ရှင်ရှောင်းလန်းပေါ်ရောက်လာခဲ့ပါတယ်။1960ပြည့်လွန်ကအနာဂတ်မြော်အာဂါသဒီဇိုင်းတွေနဲ့1980ပြည့်လွန်ဆာဖာရီခီးသွားဒီဇိုင်းတွေကိုရောပြီးတော့ကော့စတူးမ်ဒီဇိုင်းတွေဖန်တီးထားတာဖြစ်တယ်လို့ဒီဇိုင်နာအီမာလီယာနိုဘလန်ကိုကပြောပါတယ်။ဒီဇိုင်နာဘန်နက်တိုဖာနာဒက်စ်ရဲ့သူ့ရဲ့နာမည်နဲ့ပဲတက်ထားတဲ့ဘန်နက်တိုဖက်ရှင်ဒီဇိုင်းအတွက်တော့သူကမျိုးပြနေအမျိုးသမီးတွေအတွက်တက်တောင့်တတရှိလာတဲ့ဒီဇိုင်းတွေကိုဖန်တီးပြခဲ့တာ
ပါ။ Es una colección con una inspiración 60-70, es una mezcla.Nosotros lo llamamos como un space safari de una cosa.
ကျွန်တော်ကအစင်းသစ်ဝတ်သွားလို့ရပြီးတော့ဟိုးဒီဒီသွားသွားလာလာရှိတဲ့မြို့ပြလူနေမှုပုံစံနဲ့အခိုင်စိတ်တက်တောင့်တတရှိတဲ့အမျိုးသမီးတယောက်ရဲ့ပုံရိပ်ကိုထင်အောင်လို့ဖန်တီးပေးထားပါတယ်။အရှိအတိုင်းကိုလည်းအာယုံခံစားပြီးတော့ဖန်တီးထားတာမလို့ခဝဝါဒီဇိုင်းတွေဖဲသားနဲ့ခြေထည်တွေကိုတုံးထားပါတယ်လို့ဒီဇိုင်နာဖာနန်ဒက်စ်ကပြောသွားပါတယ်။အခုလားလည်းမှာပြီးဆုံးသွားတဲ့၄ရက်တာဘွေနိုဆဲရီစ်ဖက်ရှင်သတင်းပတ်မှာတော့ပြည်တွင်းပြည်ပါဒီဇိုင်နာတွေရဲ့ဖန်တီးမှုလက်ရာစုစုပေါင်း20ကျော်ကိုပြသခဲ့ကြပါတယ်ရှင်။ဒီတက်တဲ့အောင်သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော
်။တက်တဲ့အောင်သတင်းလွှာကိုမဲအေးတနာကျော်ကတင်ဆက်ခဲ့တာပါရှင်။အခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်မှာပါ။ဒီတစ်ပတ်မှာတော့အမှုပညာရှင်ကိုအောင်မြတ်ထေးရဲ့ဒီယုံကြည်ချက်တွေကိုနားဆင်ရမှာပါမမိုးဖြူကတင်ဆက်ထားပါတယ်ရှင
်အမှုပညာဖန်တီးမှုမှာရိုးသားဆုံးစိတ်အခြေခံရမယ်ဆိုတာကျွန်တော်ယုံကြည်ချက်ဖြစ်ပါတယ်ဒီပဘူးအစရှိတဲ့အမှုပညာဖန်တီးမှုမှာလက်ရှိကိုခံစားမိတဲ့တကယ့်အရှိကိုအရှိတိုင်းဖော်ထုတ်ဖို့အရေးကြီးပါတယ်ဒီလိုဖော်ထုတ်မှုမှာကိုယ့်ရဲ့ခံစားမှုနဲ့ကိုစိတ်ကူးမိတဲ့အတွေ့အသည့်ဟာတခုခုသောစီးမြင်အနောင်ဖွဲ့တွေကနေကင်းလွတ်နေသင့်တယ်ဆိုတာလည်းအရေးကြီးပါတယ်နိုင်ငံတကာနိုင်ငံဖွံ့ဖြိုးတိုးတက်တယ်ဆိုတာအဲ့ဒီနိုင်ငံကအမှုပညာဖန်တီးမှုတွေရဲ့အခြေအနေကိုကြည့်ပြီးမှတ်စနိုင်တယ်လို့ပညာရှင်တွေကဆိုကြပါတယ်စီးပွားရေးနိုင်ငံရေးစတဲ့အတိတ်အထင်ရှားတဲ့အရေးကိစ္စတွေနဲ့မတူတဲ့အမှုပညာအရေးဟာစိတ်ကူးအတွေ့အခေါ်ယူဆအသည့်တွေကိုအခြေခံပြီးဖွံ့ဖြိုးလာသင့်ပါတယ်ပြိုင်နဲ့တဲမှာလဲအမှုပညာရဲ့ပင်ကိုမူလသဘာဝဖြစ်တဲ့ဖြောပြေမှုအလပပတာရဆင်းရဲမှုဒီကုန်းဖွံ့ဖြိုးမှုတွေစိတ်ကြည်နှူးမှုရတာတွေကလည်းဆက်လက်စီးပင်ဖွံ့ဖြိုးနေမှာဖြစ်ပါတယ်။ဒါပေမဲ့လွမ်းမိုးချုပ်ချယ်မှုတစ်ခုခုလမ်းရိုးအစဉ်လာဟောင်းတစ်ခုခုဟာတခါတရံမှာစိတ်ကူးအသစ်ဖန်တီးမှုအသစ်တွေအတွက်အတားအဆီးဖြစ်နေတတ်ပါသေးတယ်။ဒီလိုစိတ်ကူးအတွေးခေါ်ကိုခြေခံတဲ့ဖန်တီးမှုတွေမှာငကိုရှိပြီးလက်ခံစေပုံစံတွေလမ်းရိုးဟောင်းတွေကိုပြောင်းလဲစန့်ကျင်မှုအပြုမှုစိတ်ထားလေးတွေရှိတတ်ပါတယ်။ဒါပေမဲ့ဒီလိုစန့်ကျင်စိတ်ဟာလူပညာမှာအလွန်လိုအပ်တဲ့တမိုးရှိတဲ့အခြေခံစိတ်ဓာတ်တစ်ခုဖြစ်ပေမဲ့လူသားဆန်တဲ့အခြေခံနီတီမျိုးတော့မပြောက်တင်ပါဘူး။စမ်းသစ်မှုဆိုပေမဲ့မယိုးသားတဲ့အဖြတ်မောင်းစိတ်ဓာတ်မျိုးတွေညဉ့်ညမ်းနဲ့မတင်တော်တဲ့အတွေးခေါ်ယူဆမျိုးတွေလူသားချင်းချင်းအတွက်အနေရရှိနိုင်တာတွေတစုံတရာကိုထိခိုက်နိုင်တာတွေမဟုတ်ဘူးလေလို့ပါတယ်။ဒါကြောင့်အကြီးပပုဂီတတပင်စာပေအစရှိတဲ့လူများနဲ့ထိတွေ့ဆက်ဆက်နေတဲ့လူပညာပုံစံတွေမှာခင်နဲ့လျော်ညီတဲ့အတွေးခေါ်အသစ်တွေကိုကောင်းမွန်တင့်တော်သောအယူဆတွေနဲ့တာဝန်ယူဖော်ဆောင်ပေးသင့်ပြီတင်ပါတယ်ဒီလိုဖော်ဆောင်နိုင်ဖို့လူပညာရှင်တွေအပါအဝင်အားလုံးမှာတာဝန်ရှိပါတယ်အရင်ဆုံးကျောင်းတွေတက္ကသိုလ်တွေနဲ့ပြင်ပလေ့လာသူတွေအတွက်ပါချိန်နေချိန်ခါတွေဖန်တီးပေးသင့်ပါပြီအားပေးသင့်ပါပြီမျက်စိတွေဖွင့်ပြီးပြန်ပြီးလေ့လာသင့်ပါပြီဒီလိုဖန်တီးပေးမှုကြောင့်ဖြစ်ထွန်းလာမဲ့အနာဂတ်မှာအမှုပညာတွေဟာယခင်ရှိနေတဲ့ဖြောပြေမှုလှပဆင်းရဲမှုတွေထက်ပိုတဲ့တွေ့ကြုံသည့်ခံစားမှုအသည့်တွေဖြစ်လာပြီးတကယ်တမ်းအကျိုးပြုမဲ့ခိမိတိုးတက်မှုအခြေအနေစီကိုရောက်လာမှာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့မှာပြန်လည်စဉ်းစားတင်တာတွေကဒီအမှုပညာကိုကျွန်တော်တို့အတိုင်းပိုင်းမှာနားလည်လက်ခံမှုပုံစံဘလို့အခြေအနေမှာရှိနေသလဲဘလို့တန်မှုသမတ်ချက်တွေအောက်မှာရှိနေသလဲနှစ်နီးစနစ်လက်မှုပညာကိုအခြေခံတဲ့ပ ပကြီးပုံဆွဲတာရုပ်ပုံသဏ္ဍာန်တစ်ခုခုကိုစားပြုမှုတစ်ခုခုဟာလည်းလက်ရှိထွန်ကားဆဲဖြစ်နိုင်သလိုယူဆအကြိုက်တွေးခေါ်ပြောင်းလဲမှုနဲ့အချိန်ကြီးရက်ရက်အပေါ်စူးစမ်းဆင်ခြင်မှုကနေရလာတယ်။တကယ်တက်ဆန်းတဲ့အမှုပညာတွေဟာလည်းဘလို့ချိုးကျေးဇူးတွေရှိနိုင်မလဲ။၃ဒီလိုနှိပညာစိတ်စိတ်ဆော်မှုတွေကိုဘလို့ရနိုင်မလဲဆိုတာမျိုးတွေပါပဲ။ဒီလိုစူးစမ်းလေ့လာမှုတွေးခေါ်ကိုတိုးတက်ပြောင်းလဲပေးနိုင်မှုဉာဏ်လင်းပွင့်မှုဖြတ်ကနဲရနိုင်မဲ့အမှုပညာပုံစံတွေဟာမကြတော့မဲ့ကာလမှာတကယ်တမ်းနိုင်ငံတကာအရင်မောင်းတမ်းမှုအတွက်အရေးပါလာမှာဖြစ်ပါတယ်။ဒီလိုဗန်နီမှုမျိုးတွေပုံမှုအားကောင်းလာဖို့အချိန်တန်ပါပြီ။နိုင်ငံအနေနဲ့ခေဟောင်းစနစ်ဟောင်းတွေကိုပြောင်းလဲအရှိန်ယူနေတဲ့အချိန်မှာလူပညာဆိုင်ရာကဏ္ဍတွေမှာလည်းမျက်ခြေမပြတ်လိုက်ပါပြောင်းလဲနိုင်မယ်ဆိုရင်နိုင်ငံအတွက်သာမကကိုယ်ယဉ်ကျေးမှုတွေအတွက်လည်းဆက်လက်တည်တံ့ထွန်းကားကျယ်ပြန့်လာမယ်လို့ယုံကြည်ပါတယ်။ကျွန်တော်အမြဲထည့်ပါ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုမမိုးဖြူကတင်ဆက်ခဲ့တာပါရှင်။ကျမတို့ VOE မြန်မာပိုင်းကနေမြန်မာနိုင်ငံနဲ့ကမ္ဘာတစ်လွှားမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေကိုပိုပြီးပြည့်ပြည့်စုံစုံတင်ပြနိုင်ဖို့ရေဒီယိုနဲ့ရုပ်မြင်သံကြားတို့ကနေနှွေးစင်ထုတ်လွှင့်နေပါတယ်။အင်တာနက်စာမျက်နှာပေါ်မှာလည်းသောရရှင်ကြီးအချိန်မရွေးဖတ်ရှုနားဆင်နိုင်ပါတယ်။လိပ်စာကတော့ burmese@voanews.com ဖြစ်ပါရဲ့ရှင် VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာရေးခြင်းနဲ့ VOA ကနေမေတ္တာတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာတွေ့ကြုံရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်လို့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်ကျမတို့ VOA မြန်မာပိုင်းလိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်းကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါရဲ့ရှင်။ကျမတို့ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့တယ်လီဖုန်းနဲ့လည်းဆက်သွယ်အကြံပေးလို့ရပါတယ်။ရုံးဖုန်းနံပါတ်ကတော့2323822994ဖြစ်ပါတယ်။ဖက်စ်နံပါတ်ကတော့2323822995ပါရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ပြင်သစ်သမားဖရန်ဆာအော်လန်ကလက်ရှိပြင်သစ်အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပါပြီ။ဝန်ကြီးချုပ်မန်နွယ်ဗောလ်စ်ကတနင်္လာနေ့မှာသူ့ရဲ့ဆိုရှယ်လစ်အစိုးရအဖွဲ့နှုတ်ထွက်ဖို့အတွက်တင်သွင်းလာကိုသမားအော်လန်ကလက်ခံလိုက်ပြီးမနက်ဖြန်အင်္ဂါနေ့ကစပြီးအစိုးရတည်တရကိုဖွဲ့စည်းဖို့အတွက်ဝန်ကြီးချုပ်ကိုတာဝန်ပေးလိုက်ပါတယ်။စီးရီးယားနိုင်ငံတဲကအစ္စလာမစ်စတိတ်စစ်သွေးကြတွေကိုတိုက်ခိုက်ဖို့အတွက်အမေရိကန်နဲ့ဗြိတိန်အပေါင်းဝင်နိုင်ငံတကာအသိုင်းအဝိုင်းနဲ့လက်တွဲပြီးလှုပ်ဆောင်မှုဆန္ဒရှိတယ်လို့စီးရီးယားအစိုးရကပြောကြားလိုက်ပါတယ်။ဒါပေမဲ့ဒီလိုတိုက်ခိုက်မှုတွေအတွက်စီးရီးယားအစိုးရနဲ့သာပူးပေါင်းဆောင်ရွက်သင့်ပါတယ်လို့လည်းသတိပေးလိုက်ပါတယ်။စီးရီးယားနိုင်ငံတဲကအယ်ကိုင်ဒါနဲ့ဆက်နွယ်နေတဲ့အယ်နူစရာတပ်ဦးဖွဲ့နဲ့အစ္စလာမစ်စတိတ်အဖွဲ့တွေကိုကူဖို့အတွက်နိုင်ငံရဲချက်ကတိုက်ခိုက်ရေးသမားတွေစီးရီးယားနိုင်ငံနဲ့ဝင်ရောက်နေတာနဲ့တပုံးတွေကိုငွေကြေးပြတ်တောင်လုပ်ဖို့ဒီလားအစောပိုင်းနဲ့မှာပဲကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအားဖြစ်နေနဲ့ဆွေကအကူအညီပေးဖို့အသင့်မယ်လို့စီးရီးယားနိုင်ငံခြားရေးဝန်ကြီးကတနင်္လာနေ့မှာပြောကြားလိုက်တာပါ56ကျင်းမြောက်အာဆီယံစီးပွားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုအာဆီယံလက်ကျောက်ဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံမှာနေပြည်တော်မှာဒီကနေ့စတင်ကျင်းပပါတယ်အစည်းအဝေးအဖွဲ့မင်းကမှသမရဦးသိန်းစင်ကဒေသရင်းစီးပွားရေးပူးပေါင်းဆောင်ရွက်ဖို့အတွက်အားလုံးကနေဝိုင်းဝန်းကြိုးစားကြဖို့အတွက်ပန်ကြားလိုက်ပါတယ်ထိုင်းစစ်တပ်ကြီးကဗိုလ်ချုပ်ကြီးပရောဂျစ်ချန်အိုချာဟာဘင်းဘူမီဘောရဲ့ထောက်ခံတည်ပြုမှုတည်ဝင်ခန့်လွှန်လက်ခံရယူပြီးတဲ့နောက်ဝန်ကြီးချုပ်အစ်ဖြစ်လာခဲ့ပါပြီ။လူသားတွေအတွက်တုံးဆွဲဖို့အတိမပြုရသေးတဲ့Z map ဆင်းတဲ့စမ်းသပ်ကူတာမှုခံယူနေတဲ့အီဘိုလာရောဂါအကူးဆက်ခံသူလိုင်ဘေးရီးယားဆရာဝန်ဒေါက်တာအီဘရာဟမ်ဘောဘောဟာသေဆုံးသွားခဲ့ပါတယ်။ရောဂါအကူးဆက်ခံသူလိုင်ဘေးရီးယားဆရာဝန်၃ဦးကို Z map ဆင်းတဲ့စမ်းသပ်ကူတာခဲ့တာပါ။
တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်ဒီညအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆူမွန်ပါအင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ် VOA မနေ့ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.